to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA American တိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ18ရက်ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်6နာရီကနေ9နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်။ကျွန်မများသတင်းအောင်ပါဒီကနေ့မနက်ပိုင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ်
။မင်္ဂလာပါရှင်။ကျွန်မသင်္ကီထိုက်ပါ။ခုကြော်ကြော်သိနေတူသတင်းတွေကြီးညာပါမယ်။အမေရိကန်ထက်လွတ်တော်မှာသမ္မတကိုတရားစွဲဆိုရေးကြားနာမှုမှာအရေးပါတဲ့သမ္မတရဲ့ဝန်ထမ်းတွေကိုစစ်ဆေးဖို့ဒီမိုကရက်တီရဲ့ပန်ကြားချက်ကိုအထက်လွတ်တော်အမအများစုခေါင်းဆောင်မစ်မက်ကာနက်ကပေးချလိုက်ပါတယ်။နိုင်ငံတကာတရားရုံး ICJ မှာလူမျိုးတွုံးတပ်ဖြတ်မှုစွပ်စွဲချက်ကိုဥဆောင်ချိပခဲ့တဲ့ဒေါအောင်ဆန်းစုကြည်ကဒီချက်တင်နဲ့ပတ်သက်ပြီးပြည်သူကိုရှင်းလင်းတင်ပြမယ်လို့သတင်းထုတ်ပြန်ထားပါတယ်။ဒီသတင်းတွေနဲ့အတူတခြားထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်။
ဟုတ်ကဲ့ပါရှင်။တရိန်နေပြည်မနာဆင်ရမှာကတော့မြမဘီယာနဲ့မန္တလေးဘီယာကုမ္ပဏီတွေနဲ့ဖက်ဆက်လုပ်ကိုင်နေတဲ့ခီရင်ဘီယာကုမ္ပဏီတို့အဖျော်ယမကတွေကိုသပိတ်မှောက်ဖို့အတွက်အမေရိကန်အခြေစိုက်လူထုအခြေပြုအဖွဲ့အစည်းတွေရဲ့လှုပ်ရှားမှုအရှိန်မြင့်တက်လာတဲ့ပုံမှာ
These kinds of protests are going to be increasingly effective in putting pressure on Kirin.
Washington အခြေစိုက် ICR နိုင်ငံတကာလှုပ်ရှားမှုအဖွဲ့အမှုဆောင်ညွှန်ကြားမှု Simon Billiness ပြောသွားတာပါဒီသတင်းနဲ့အတူမလေးရှားမှာဒီဇင်ဘာလဆန်းကဆက်ပြီးတော့တရားမဝင်နိုင်ငံသားတွေကိုဖမ်းဆီးရမှာမြန်မာနိုင်ငံသားအများပြားပါဝင်တဲ့အကြောင်းကမ္ဘာဒုက္ခသည်ပဋိပက္ခကိုဖြေရှင်းရေးသုံးရကြညီလာခံကိုဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါ့အပြင်ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းဆောင်းပါးတွေကိုလည်းမူရင်းအာဖို့မပြေကောက်နှုတ်တင်ပြတဲ့အစီအစဉ်ကိုလည်းတင်ဆက်ပေးပါမယ်။အခုရင်ဆုံးတော့ဒီကနေ့မနေ့ပိုင်းအတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုမတ်သိငီထိုင်နဲ့ကိုချွချော်သိန်းတို့ပြောပြပေးပါရှင
်။အမေရိကန်ထက်လွတ်တော်မှာလာမယ့်ဇန်နဝါရီလကျင်းပမယ့်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲဆိုရေးစစ်ဆေးမှုမှာသမ္မတရဲ့အရေးပါတဲ့လက်ထောက်တွေကိုကျန်းမာခွင့်ပြုဖို့အထက်လွတ်တော်အမတ်အနည်းစုခေါင်းဆောင်ချက်ရှူမရဲ့ပန်ချာမှုကိုအထက်လွတ်တော်အမတ်အများစုခေါင်းဆောင်မစ်မက်ကွန်နဲကအင်္ဂါနေ့မှာပေးချလိုက်ပါတယ်။ဒီမိုကရက်ကြီးစိုးတဲ့အောက်လွှတ်တော်ကသမ္မတထရန့်အပေါ်တရားစွဲဆိုရေးကြိုးပမ်းမှုကဗုဒ္ဓဟူးနေ့မဲခွဲမှုမှာပဲအဆုံးသတ်သွားမယ်အနေအထားရှိတယ်လို့လဲအထက်လွှတ်တော်အမတ်အများစုခေါင်းဆောင်မက်ကွန်နဲကပြောဆိုပါတယ်။အပြစ်အနာစာတွေ့ရေးအသေးအတန်ရှာဖွေဖို့အတွက်အထက်လွှတ်တော်အနေနဲ့နောက်ထပ်အချက်လက်ရှာဖွေရေးလုပ်ဖို့တာဝန်မရှိဘူးလို့လဲအထက်လွှတ်တော်အမတ်အများစုခေါင်းဆောင်ကပြောပါတယ်။သမ္မတထရန့်ရဲ့လက်ထောက်၄ဦးကိုအထက်လွှတ်တော်အနေနဲ့ကြားနာဖို့တင့်တယ်လို့ထွတ်တော်အမအနည်းစုခေါင်းဆောင်ရှူမကပြောဆိုထားတာပါ။ကြားနာလို့တဲ့အထက်မှာတော့အင်ဂျူရောရဲ့ယာယီအရာရှိချုပ်မစ်မိုဘနီအမျိုးသားလုံခြုံရေးအကြံပေးဟောင်းဂျွန်ဘော်တန်တို့ပါဝင်ပြီး2020ပြည့်နှစ်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပြိုင်ဘက်တူဖြစ်တဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကိုယူကရိန်းဘက်ကဆုံဆန်းပေးရေးသမ္မတထရန့်ရဲ့လက်နက်ကြီးဂျိုးပတ်မှုတွေနဲ့ပတ်သက်ပြီးသိရှိထားတာတွေကိုမေးမြန်းလိုနေတာဖြစ်ပါတယ်။ယူကရိန်းအရှေ့ပိုင်းကရုရှားလူလာတဲ့ခွဲထွက်ရေးသမားတွေကိုချေမှုန်းရေးယူကရိန်းဘက်ကလူလာနေတဲ့ဒေါ်လာ390တန်တန်ဖိုးရှိအမေရိကန်စစ်ရေးအထောက်ပံ့တွေကိုသမ္မတထရန့်ကဆိုင်းငံ့ထားချိန်မှာပဲယူကရိန်းဘက်ကအကူအညီကိုသမ္မတထရန့်ကတောင်းခံခဲ့တာဖြစ်ပါတယ်
။ပါကစ္စတန်ဆီယနာဒင်းကောင်းဆောင်ဟောင်းနဲ့သမ္မတဟောင်းဘာဗစ်မူရှာရက်ကိုနိုင်ငံတော်ပေါ်သစ္စာဖော်ပြမှုနဲ့ပါကစ္စတန်အထူးတရားရုံးတစ်ခုကအင်္ဂါနေ့မှာတည်တံ့ချမှတ်လိုက်ပါတယ်။စစ်အာဏာရှင်တူကိုတရားစွဲဆိုပြီးတည်တံ့စီရင်တာပါကစ္စတန်တပိုင်းမှာဒါပထမဆုံးအကြိမ်ပါအရှေ့အာဖြင့်အရတ်ဆော်မြပြည်တော်စုဒူဘိုင်းမြို့မှာစစ်ကူတောင်းမှုခံယူနေတဲ့မူရှာရက်ဟာ1999ခုနှစ်ကဆီယာနာတိမ်ပြီး2008ခုနှစ်အထိသမရဖြစ်တိုင်းပြည်ကိုအုပ်ချုပ်ခဲ့သူပါဒီအုပ်ချုပ်စဉ်ကာလတွင်လှုပ်ဆောင်ချက်တွေအပေါ်အစောပိုင်းမှာတရားရေးဘက်ကအကောက်အွယ်ပေးခဲ့တယ်လို့နောက်ပိုင်းမှာလွှတ်တော်ကလည်းအကောက်အွယ်ပေးခဲ့ပါတယ်ဒါပေမဲ့2009ခုနှစ်မှာနိုင်ငံတော်ရေးဘော်အခြေအနေကြီးညာခဲ့တာကနေအခုလိုဆွဲချက်တွေနဲ့တရားစွဲခံရပြီးအပြစ်ပေးခံရတဲ့အခြေအနေကြီးရောက်လာတာပါ2014ခုနှစ်ကမူရှာရက်မှာအပြစ်ရှိကြောင်းဆုံးဖြတ်ခဲ့ပြီးခြင်းကလေးကသူ့အမှုကိုတရားရုံးအဆက်ဆက်မှာကြားနာစစ်ဆေးလာတာပါ2016ခုနှစ်မှာစီကူတာဖို့ကြောင်းပြချက်နဲ့သူ့ကိုပြီးပောက်ထောက်ခေါက်ခွင့်ပြုလိုက်ပြီးဒါဟာပါကစ္စတန်မှာဩဇာကြီးလာတဲ့စစ်ဖက်ရဲ့ဖိအားကြောင့်လို့လူအတော်များများကယူဆကြပါတယ်။နိုင်ငံကိုပြန်လာပြီးတရားဥပဒေထွက်ဆိုဖို့တရားရေးဘိုင်းကအချိန်ချင်းတောင်းဆိုခဲ့ပေမဲ့ဂျမ်းမာကြီးအကြောင်းပြပြီးပြန်မလာခဲ့ပါဘူး။ပါကစ္စတန်နိုင်ငံအဖြစ်စပီးထူထောင်ခဲ့ချိန်ကနေနိုင်ငံတည်တံ့ထောက်ဝဲကျော်ဟာစစ်ဖက်ဓာတ်ရဲအုပ်ချုပ်ရေးအောက်မှာရှိခဲ့တာဖြစ်ပါတယ်။
အိန္ဒိယနိုင်ငံရဲ့အိန္ဒိချင်းနိုင်ငံတွေကမွတ်စလင်တွေကိုအိန္ဒိယနိုင်ငံသားဖြစ်ရေးတားဆီးထားတဲ့ဥပဒေသစ်ကိုနိုင်ငံတော်မှာအင်္ဂါနေ့ကလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ မြို့တော်ညူဒေလီမှာတော့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေနဲ့ရဲတွေကြားထိတ်တိုက်တွေ့ခဲ့ကြပြီးရဲတပ်ဖွဲ့ကမြေယိုပုံးတွေတုံးခဲ့တယ်လို့တစ်ဖက်နဲ့တစ်ဖက်ကြောက်ခဲတွေနဲ့လည်းပစ်ပေါက်ခဲ့ကြပါတယ်။မွတ်စလင်များစုဖြစ်တဲ့ဘင်္ဂလားဒေ့ရှ်ပါကစ္စတန်နဲ့အာဖဂန်နစ္စတန်တို့ကနေတရားမဝင်ဝင်ရောက်လာတဲ့ဟိန္ဒူခရစ်ယာန်နဲ့တခြားဘာသာရေးအရာလူနည်းစုဖြစ်နေကြသူတွေအတွက်တော့အခုဥပဒေတည်းအရာနိုင်ငံသားဖြစ်ရေးပို့ပြီးတော့မြန်ဆန်သွားစေမှာဖြစ်ပါတယ်။ဒါပေမဲ့လည်းဥပဒေထဲမှာမွတ်စလင်တွေအကျုံးဝင်တာကြောင့်နိုင်ငံတော်ဆန့်ကျင်ဆန္ဒပြပွဲတွေမတည်ငြိမ်မှုတွေပေါ်ပေါက်ခဲ့တာပါ။နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေပြင်ဆင်ချက် Act ကိုပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲလွှတ်တော်နှစ်အလုံးမှာထောက်ခံမဲ့အပြတ်အသတ်နဲ့အတည်ပြုခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံရဲ့လူဦးရေ80ရာခိုင်နှုန်းကဟိန္ဒူဘာသာဝင်တွေဖြစ်ပြီးမွတ်စလင်က14ရာခိုင်နှုန်းရှိတာကြောင့်မွတ်စလင်ဦးရေတန်း200နဲ့အိန္ဒိယဟာကမ္ဘာပေါ်မှာမွတ်စလင်ဦးရေအများဆုံးနိုင်ငံတစ်ခုလည်းဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေတုန်းကညူဒေလီမြို့တော်ကဂျမီးယာမီလီယာအစ္စလာမီယာတက္ကသိုလ်မှာရဲတပ်ဖွဲ့ကရဲရဲဆက်ဆက်နှိပ်ကွပ်ခဲ့တယ်ဆိုတဲ့စွပ်စဲချက်ထွက်လာပြီးနောက်ပိုင်းအစိုးရကိုဆန္ဒပြသူတွေပို့ပြီးတော့ဒေါသထွက်ခဲ့တာပါ။တက္ကသိုလ်ဝင်းထဲကိုရဲတပ်ဖွဲ့ကဝင်ရောက်ပြီးဆန္ဒပြသူတွေကိုမျက်ရည်ယိုပုံးနဲ့လူစုခွဲတာမှာအနည်းဆုံးလူ100လောက်ထဏ်ရာရပါတယ်။ရဲတပ်ဖွဲ့ဘက်ကတော့ရဲရဲဆက်ဆက်နှိပ်ကွပ်တယ်ဆိုတဲ့ဆွဆွဲချက်ကလိမ့်လေတာဆိုပြီးတော့ပြောဆိုထားပါတယ်။ဝန်ကြီးချုပ်နရိန်ဒရာမိုဒီကတော့အခုဥပဒေတစ်ကလူသားချင်းစာနာထောက်ထားမှုအခြေခံနဲ့ဆောင်ရွက်တာလို့ပြောဆိုထားပါတယ်ရှင်
။သတင်းမီဒီယာလို့ဟာအန်ဒရယ်များတဲ့အတမူပန်းကြောင့်လုံလန်းမျိုးစားတစ်ခုဖြစ်ဆက်ရှိနေတော့မဲ့လို့ငယ်စည်းမထားသတင်းတော်များအဖွဲ့ RSF ကပြောပါတယ်။ဒီနေ့အတွင်းသတင်းမီဒီယာသမား49ယောက်တက်ခံရပြီးလက်ရှိမှာ389ယောက်အကျဉ်းချနေပြီးတော့59ယောက်ဟာတရားခံတွေဖြစ်ဖမ်းဆီးခံထားရတယ်လို့ RSF ကပြောပါတယ်။ကမ္ဘာလုံးမှာသတင်းမီဒီယာသမားတွေအသက်အန္တရာယ်ရှိတဲ့အထိတိုက်ခိုက်ခံရတာနဲ့ဆိုးရွားစွာပြုမှုဆက်ဆံခံရမှုဆိုင်ရာဒီဇင်ဘာလ18ရက်နေ့ကထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာထဲမှာ RSF အဖွဲ့ကအဲ့လိုဖော်ပြထားတာပါ2019ခုနှစ်တွင်အသက်ခံရတဲ့သတင်းမီဒီယာသမားအရေအတွက်ဟာ16နှစ်အတွင်းအနိုင်ဆုံးအရေအတွက်ဆိုတာကိုလည်းဖော်ပြထားပါတယ်လွန်ခဲ့တဲ့နှစ် 20 အတွင်းတနှစ်ကိုသတင်းမီဒီယာသမားအယောက် 80 ထက်မြောက်ခြင်းအပြင်အသက်ခံခဲ့ရတာနဲ့နှိုင်းယှဉ်ရင်ဒီနှစ်မှာတမိုင်းတင်နေသွားတာဟာအဓိကအဖြစ်စစ်ဖြစ်နေတဲ့နေရာတွေမှာအသက်ခံရတဲ့သတင်းမီဒီယာသမားအရေအတွက်ရော့ကျသွားတာကြောင့်ဖြစ်တယ်လို့ RSF ကပြောပါတယ်ဆီးရီးယားအာဖဂန်နစ္စတန်နဲ့ယီမန်နိုင်ငံတွေကလက်နက်ကိုင်ပဋိပက္ခတွေအကြောင်းသတင်းယူရင်းပြီးခဲ့တဲ့နှစ်ကတည်ဆုံသွားတဲ့သတင်းမီဒီယာသမား34ယောက်ရှိပြီးဒီနှစ်မှာတော့စုစုပေါင်း18ယောက်တည်ဆုံပါတယ်ခင်ဗျာ
ဒီ UI American တမ်းနဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုက်လိုမီတာ32 kHz 933လိုက်လိုမီတာ40 kHz 9839ไฮโดรมีเตอร์48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစီရဲ့ဗုဒ္ဓဘာသာမနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာဘက်ကလူမျိုးရုံးတပ်ဖြတ်မှုကျူးလွန်နေဆိုတဲ့ဆွဆွဲချက်ကိုနိုင်ငံတကာတရားရုံးမှာဥဆောင်လျှောက်လဲခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကကြားနာမှုနဲ့ပတ်သက်ပြီးမြန်မာစံတော်ချိန်ဗုဒ္ဓဟူးနေ့ည၈နာရီမှာပြည်သူလူထုကိုရှင်းလင်းတင်ပြဖို့ရှိနေပါတယ်။ ICJ ကြားနာမှုဆိုင်ရာအထွေအချုပ်နေနဲ့ပတ်သက်ပြီးလူထုကိုအစဉ်ခံတင်ပြမယ်မင်ကွန်းကိုမြမရုံမြင့်တန်ကြားနဲ့မြမအတန်ရေဒီယိုဒုက္ခနေဒီဇင်ဘာလ၁၈ရက်နေ့ည၈နာရီမှာထုတ်လွှင့်မယ်လို့အစိုးရကကြေညာထားပါတယ်။ရိုဟင်ဂျာရေပေါ်လူမျိုးရုံးတပ်ဖြတ်မှုကျူးလွန်နေဆိုပြီးဂမ်ဘီယာနိုင်ငံကကုလသမဂ္ဂရဲ့အမြင့်ဆုံးတရားရုံး ICJ မှာအမှုဖွင့်ခဲ့တာဖြစ်ပြီးကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့တွေ့ရှိချက်တွေကိုအဓိကကိုးကားလျှောက်ထားခဲ့ပါတယ်။နိုင်ငံတကာတရားရုံး ICJ မှာမြန်မာဘက်ကကိုယ်စားလှယ်အနေနဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဆန်းစုကြည်ဦးဆောင်လျှောက်လဲခဲ့တဲ့အပေါ်နိုင်ငံတကာဘက်ကဝေဖန်ကြပေမဲ့လို့လဲပြည်တွင်းမှာတော့တခဲနဲ့ထောက်ခံမှုကိုရထားပါတယ်။မြန်မာဘက်ကလျှောက်လဲချက်မှာတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုမတုံ့ပါဘူး။ဒါပေမဲ့ရခိုင်ပြည်နယ်တွင်းနေမြေရှင်းလင်းရေးစစ်ဆင်ရေးတွေနဲ့ဆက်ဆက်ပြီးစစ်ခုံရုံးဖွင့်ဆောင်ရွက်နေတယ်လို့ဒေါက်တာဆန်းစုကြည်ကထုတ်ပြန်ပါတယ်။အဓိကအချက်ကတော့မြန်မာဘက်ကလူမျိုးတုံးတပ်ဖြတ်မှုမကျူးလွန်ဘူးဆိုတာကိုလျှောက်လဲခဲ့ပြီးဂမ်ဘီယာဘက်ကမြန်မာနိုင်ငံကိုတိုင်ကြားထားတဲ့အမှုကိုတရားရုံးစင်းကနေပယ်ဖြတ်ပေးဖို့ဒါမှမဟုတ်လဲဂမ်ဘီယာဘက်ကလျှောက်ထားတဲ့ကြားပြအစီအမံဆောင်ရွက်ချက်ကိုပယ်ချပေးဖို့ဒေါက်တာဆန်းစုကြည်ကရုံးတော်မှာလျှောက်ထားခဲ့ပါတယ်
မလေးရှားနိုင်ငံကဒီကနေ့ဘက်တွင်အင်ရှင်ဖြစ်လက်ခံခြင်းပါမယ်မွတ်စလင်ခေါင်းဆောင်တွေရဲ့ထေသည့်အစည်းအဝေးတစ်ခုတွင်ဒီရုပ်နိုင်ငံရှင်ချန်းဒေတာကအဝိကမွတ်စလင်တွေနဲ့ပတ်သက်ပြီးတင်းတင်းမာမာပြောဆိုပွဲမရှိပေမဲ့ မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအရေးနဲ့ပတ်သက်လို့တော့ပြစ်တင်ရှုတ်ချပွဲရှိတယ်လို့ AFP သတင်းတို့မှရေးထားပါတယ်။မြန်မာဆိုရကိုယ်တိုင်ကတော့ရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုအတိအမှန်မပြုတ်ပါဘူး။ဒီလိုနိုင်ငံနဲ့လှုပ်ဆောင်နေတဲ့အရေးပါတဲ့စီးပွားရေးပိုင်းဆက်ဆံမှုတွေပေါ်ထိခိုက်မှဆိုရင်လည်းထိပ်သီးအစည်းအဝေးတယောက်တည်းခေါင်းဆောင်တွေဟာဝီဂါမွတ်စလင်တွေအရေးနဲ့ပတ်သက်ပြီးတိတ်တင့်တင့်မှမှပြောဆိုပွဲမရှိတာလို့လိလာသူတွေကယူဆကြောင်းသတင်းမှရေးထားပါတယ်။မော်စလင်တွေရင်ဆိုင်နေရတဲ့အခြေအနေပေါ်များစွာကိုဆွေးနွေးမဲ့တဝက်ကြာထိပ်သီးအစည်းအဝေးကိုအီရန်တူရကီနဲ့ကာတာနိုင်ငံတွေကခေါင်းဆောင်ပြီးအပါအဝင်ကုသရေးရာပေါင်းများစွာတက်ရောက်ဖို့ရှိပါတယ်။ဝီဂါမော်စလင်လူနည်းစုတွေပေါ်ပြည်သူ့အစိုးရရဲ့ပြုမှုဆက်ဆံပုံနဲ့ပတ်သက်ပြီးအစ္စလာမ်နိုင်ငံတွေကခေါင်းဆောင်ပြီးအများအားဖြင့်ဘာမှမပြောဘဲရှောင်နေတဲ့အပေါ်ဝေဖန်ခံနေရကြမှာပဲအခုထိပ်သီးအစည်းအဝေးကိုကျင်းပမှာပါ။ဒီထိပ်သီးအစည်းအဝေးဖြစ်မြောက်ဖို့မလေးရှားဝန်ကြီးချုပ်မဟာဒီယာမိုဟာမက်ကတွန်းအားပေးလို့ဆောင်လာတာဖြစ်ပါတယ်။ဒါပေမဲ့လည်းထိပ်တန်းမွတ်စလင်နိုင်ငံတွေဖြစ်တဲ့ဆော်ဒီအာရေဗျနိုင်ငံကအစင်းမြင့်ကုစလေအဖွဲ့တက်ရောက်မှာမဟုတ်တယ်လို့ပါကစ္စတန်နိုင်ငံဝန်ကြီးချုပ်အီမရန်ခန်းကလည်းသူတက်ရောက်မဲ့အစီအစဉ်ကိုဖျက်သိမ်းထားပါတယ်
။အာဆင်နယ်နဲ့မန်ချက်စတာစီးတီးတို့ပြီးခဲ့တဲ့အကြီးဆုံးမှာ15ရက်တနင်္ဂနွေနေ့ကကစားတဲ့ပရီးမီးယားလိဂ်ပွဲစဉ်ဆက်ခွန်ကိုတရုတ်နိုင်ငံမှာရုပ်တံကနေတိုက်ရိုက်ထုတ်လွှင့်မဲ့အစီအစဉ်ပယ်ဖျက်လိုက်တဲ့လောက်ရအပေါ်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကတရုတ်ကိုဝေဖန်လိုက်ပါတယ်။ဒီလိုရကြောင့်ဘာသာရေးလူနည်းစုတွေအပေါ်တရုတ်ဆိုရရဲ့လူခွင့်ရေးချိုးဖောက်မှုတွေကနေအာယုံပြောင်းစင်မှာမဟုတ်ဘူးလို့ဝန်ကြီးပွန်ပီယိုကအင်ကနစ်တွစ်တာမှာရေးပါတယ်။အာဆင်နယ်အသင်းရဲ့ဂျာမန်နိုင်ငံသားနာမည်ကျော်အလဲဒန်တိုက်စစ်ကစားသမားမီဆုအိုဇဲလ်ကဟူယီဂါမွတ်စလင်တွေအပေါ်တရုတ်ဆိုရရဲ့ပြုတ်မှုပုံနဲ့ဒီအပေါ်မှာတခြားမွတ်စလင်နိုင်ငံတွေဝေဖန်ပြောဆိုဖို့ပြက်ကွက်နေတာတွေနဲ့ပတ်သက်ပြီးInstagram နဲ့ Twitter ပေါ်မှာတောက်ကြံနေကဝေဖန်ရေးသားတဲ့အပေါ်တရုတ်အစိုးရဘက်ကတုံ့ပြန်တာပါတရုတ်ကွန်မြူနစ်ပါတီ CCP ရဲ့ဝါဒဖြန့်ချီရေးဌာနတွေအနေနဲ့ @MisuOzel1088 နဲ့@Arsenal ပွဲတွေကိုဘောလုံးရာသီတစ်ခုလုံးပိတ်ပင်နိုင်ပေမဲ့အမှန်တရားကအောင်ပွဲခံမှာပဲလို့ဝန်ကြီးပွန်ပီယိုက Twitter မှာရေးသားခဲ့တာဖြစ်ပါတယ်
ဤရနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်ရယူမှုတွေကိုချိုးဖောက်တယ်ဆိုတဲ့ဆွဲချက်နဲ့အင်ဒိုနီးရှားနိုင်ငံသားတူကိုအမေရိကန်တရားရုံးဌာနကအင်္ဂါနေ့မှာဆွဲချက်တင်လိုက်ပါတယ်။ဒဏ်ခတ်ရယူထားတဲ့ဤရနိုင်ငံကပုဂ္ဂလိကပိုင်မဟန်လေကြောင်းလိုင်းကိုပြန်လည်မွမ်းမံထားတဲ့လေယာဉ်အပိုပစ္စည်းတွေပစ္စည်းအစ်စ်တွေဒေါ်လာသန်းပေါင်းများစွာရောင်းခဲ့တယ်ဆိုပြီးဆွဲချက်တင်တာပါ။ PDMS Aero Support ကုမ္ပဏီရဲ့အကြီးအကဲဆူနာခရိုကွန်တီဂျိုလိုဟာဒဏ်ခတ်ရယူထားတာကိုချိုးဖောက်ပြီးအမေရိကန်လူလေယာဉ်အစိတ်ပိုင်းတွေကို2017နဲ့2018ခုနှစ်တွင်မဟန်လေကြောင်းလိုင်းကိုရောင်းချခဲ့တယ်လို့ဝါရှင်တန်မြို့တော်ကဖက်ဒရယ်တရားရုံးမှာတင်သွင်းထားတဲ့စွဲချက်မှာဖော်ပြထားပါတယ်။ကွန်တီဂျိုရိုဟာလေယာဉ်အစိတ်ပိုင်းတွေကိုအမေရိကန်ကိုပို့ပြီးပြန်ပြင်ပြီးတဲ့နောက်အီရန်ကိုဆက်ပို့ခဲ့တယ်လို့လည်းစွဲချက်မှာဖော်ပြထားပါတယ်။ဒဏ်ခတ်ရယူမှုဆိုင်ရာကြီးကြပ်တဲ့အမေရိကန်ဗန်ဒါရေးဌာနရဲ့တတ်မှတ်ခွင့်ပြုချက်မှာပါပဲအမေရိကန်တွေအမေရိကန်ထုတ်ကုန်တွေအီရန်တင်ပို့တာကိုကန့်သတ်ထားတာဖြစ်ပါတယ်ခင်ဗျာ။
ဗုဒ္ဓဟူးနေ့မနေ့ပိုင်းအတွက်ထိတ်တန့်ရအောင်သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မတွေကိုထုတ်လင်းပေးပါမယ်မြမစစ်တပ်ကငွေကြေးပံ့ပိုးမှုမှာပတ်သက်နေတယ်လို့ဆွဆွဲခံထားရတဲ့ Kirin Beer Company နဲ့စီးပွားရေးအရာမပတ်သက်ဖို့ American ပြည်ထောင်စု Colorado ပြည်နယ်အခြေစိုက် New Belgium Beer Company အစုရှယ်ယာဝင်တွေနဲ့ဝန်ထမ်းတွေကပြီးခဲ့တဲ့ရက်ပိုင်းတွင်ကဆန္ဒပြခဲ့တယ်လို့ဒီဇင်ဘာ18ရက်နေ့မှာမဲခွဲဆုံးဖြတ်ဖို့ရှိပါတယ်မြန်မာဘီယာနဲ့မန္တလေးဘီယာကုမ္ပဏီတွေနဲ့ဖက်ဆက်လုပ်ကိုင်နေတဲ့ Kirin Beer Company ထုတ်အဖော်ရမကာတွေကိုတပိတ်မှောက်ကြဖို့ American အခြေစိုက်လူထုအခြေပြုအဖွဲ့အစည်းတွေရဲ့လှုပ်ရှားမှုအချိန်မြင့်တက်လာနေတာနဲ့ပတ်သက်ပြီးတော့ Matt Engine နိုင်ငံအပြည့်အစုံကိုတင်ပြပေးပါမယ်ရှင်Colorado ပြည်နယ် Fort Collins မြို့က28နှစ်ကြာတက်တန်းရှိပြီဖြစ်တဲ့ဒေတာထုတ်ကုံ New Belgium Company Beer ဟာသူပိုင်ကုမ္ပဏီကို Kirin Beer Company ရဲ့လက်အောက်ခံ Lion Little World အဖျော်ရမကာကုမ္ပဏီကိုရောင်းချဖို့အလားအလာရှိနေကြောင်းနိုဝင်ဘာလ19ရက်နေ့ကကြေညာခဲ့တာဖြစ်ပါတယ်။ဒေတာစံတော်ချိန်ဒီကနေ့အင်္ဂါနေ့မှာ Kirin ကုမ္ပဏီအစုရှယ်ယာဝင်တွေနဲ့ဝန်ထမ်းတွေကလည်းသူတို့ကုမ္ပဏီကို Kirin ရဲ့လက်ခွဲကုမ္ပဏီကိုရောင်းချတင်မတင်မဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်အခုသတင်းကြေညာတဲ့အချိန်ထိတော့မဲခွဲဆုံးဖြတ်ချက်ရလဒ်ကိုမတည်သေးပါဘူး Kirin ကုမ္ပဏီဟာမြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့လူမျိုးတုံးတပ်ဖြတ်မှုမှာပါဝင်ပတ်သက်နေတဲ့ဆွဆွဲချက်နဲ့ FFM ကုလသမဂ္ဂအချက်အလက်ရှာဖွေရေးမစ်ရှင်ရဲ့အစီရင်ခံစာမှာဖော်ပြခံထားရတဲ့အတွက်သူတို့ကုမ္ပဏီအနေနဲ့ Kirin နဲ့မပတ်သက်ဖို့အစုရှယ်ယာဝင်တွေဝန်ထမ်းတွေဟာဒီဇင်ဘာလ15ရက်နေ့က Fort Collins မြို့ကုမ္ပဏီရှေ့မှာဆန္ဒပြခဲ့ကြပါတယ်Kirin Company ဟာစစ်တပ်ပိုင်ဥပိုင်လီမိတက်နဲ့ဖက်ဆက်လုပ်ကိုင်နေတဲ့မြန်မာဘီယာမန္တလေးဘီယာကုမ္ပဏီတွေနဲ့အကျိုးတူပူးပေါင်းလုပ်ကိုင်နေတဲ့ကုမ္ပဏီဖြစ်တယ်လို့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးကိုပံ့ပိုးတဲ့အနေနဲ့ Kirin နဲ့ဖက်ဆက်လုပ်ကိုင်နေတဲ့မြန်မာကုမ္ပဏီခွဲတစ်ခုက American Dollar 12,000 ကျော်ထက်မကလှူဒန်းခဲ့တယ်လို့ FFN အစီရင်ခံစာမှာဖော်ပြထားတာကြောင့်အခုလို New Belgian ကုမ္ပဏီအနေနဲ့ Kirin ကုမ္ပဏီကွဲတစ်ခုလက်ထဲရောင်းချတာဟာလူမျိုးတုံးတက်ပြတ်မှုကိုအားပေးရာရောက်တယ်ဆိုပြီးဒေတာကန်တွေကဆန္ဒပြခဲ့ကြတာဖြစ်ကြောင်းဒေတာတို့သတင်းတွေမှာဖော်ပြခဲ့တာဖြစ်ပါတယ်အခုလို Kirin ကုမ္ပဏီအပေါ်အမေရိကန်ပြည်နယ်ဒေတာတွေမှာကန့်ကွက်ဆန္ဒပြတာဟာထိရောက်မှုရှိကြောင်း Washington အခြေစိုက် ICR နိုင်ငံတကာလှုပ်ရှားမှုအဖွဲ့အမှုဆောင်ညွှန်ကြားရေးမှူး Simon Billiness က VOA ကိုခုလိုပြောပါတယ
် These kinds of protests are going to be increasingly effective
Kirin ကုမ္ပဏီနဲ့မြန်မာစစ်တပ်နဲ့ဆက်စပ်လုပ်ကြတာကိုအဆုံးသတ်စေဖို့ဖိအားပေးတဲ့နေရာမှာအကျိုးထိရောက်မှုရှိတဲ့ဒီလိုဒေတာတွင်ကန့်ကွက်ဆန္ဒပြတာမျိုးတွေတိုးလာဖို့ရှိပါတယ်1999နှစ်နှောင်းပိုင်းတဝိုက်မြန်မာနိုင်ငံကနေပက်ပစီကုမ္ပဏီထွက်သွားအောင်သုံးဆဲသူတွေဘက်ကစီးယုံလှုပ်ရှားဖိအားပေးတာမျိုးနဲ့အတူတူပါပဲဒီလိုလှုပ်ရှားမှုမျိုးကထိရောက်ပါတယ
်ပြီးခဲ့တဲ့အောက်တိုဘာလကစပြီး Kirin Beer ကုမ္ပဏီတို့အဖျော်ယမကာတွေကိုတပိတ်မှောက်ကြဖို့ American ခြေဆိုင် Action Network Online မှာလက်မှတ်ရေးထိုးလှုပ်ရှားမှုကိုစတင်ခဲ့ကြပါတယ်ဒီတော့တွင် American ဗန်နာရေးဝန်ကြီးဌာနကနေ Global Magnitsky Human Rights Accountability Ad Call ကဘာလုံးဆိုင်ရာလူခွင့်ရေးချိုးဖောက်မှုမှာတာဝန်ရှိသူတွေပေါ်အရေးယူတန်းခတ်တဲ့ဥပဒေအရတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်စစ်ကောင်းဆောင်လေးဦးကိုပြီးခဲ့တဲ့သတင်းပတ်တွင်ပြစ်မှတ်ထားတန်းခတ်အရေးယူခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ Simon Billiness ရဲ့အမြင်ကတော့
We know that because private meetings previous Burmese
ဒီမှာစစ်ကောင်းဆောင်ဟောင်းတွေနဲ့တည်ထောင်တွေ့ဆုံပွဲတွေမှာသူတို့ဝန်ခံပြောဆိုချက်တွေအရဒီလိုပြစ်မှတ်ထားဖိတ်ဆိုတာမျိုးဟာသူတို့အပေါ်ရိုက်ခတ်မှုရှိတယ်ဆိုတဲ့ခံစားချက်မျိုးကျွန်တော်တို့သိကြရပါတယ်။ဒီစစ်ဗိုလ်ချုပ်တွေကသူတို့ရဲ့သားသမီးမျိုးဆက်တွေကိုအနောက်နိုင်ငံတက္ကသိုလ်တွေကိုပဲပို့ချင်ကြတာပါ။တရုတ်တက္ကသိုလ်တွေစီမှာပညာသင်ခိုင်းမှုမဖြစ်ချင်ကြပါဘူး။အခုလိုအမေရိကန်နဲ့တခြားနောက်နိုင်ငံတွေကပြစ်မှတ်ထားတန်ခတ်ရေးယူတာကြောင့်သူတို့ကလေးတွေနောက်နိုင်ငံတွေမှာပညာသင်ခွင့်မရမဲ့ပေါ်အတော်ပဲစိုးရိမ်နေခြင်းဖြစ်ကြပါတယ်။ဒါကမြန်မာစစ်ကောင်းဆောင်တွေအနေနဲ့ဖိတ်ဆိုအရေးယူခံရတာနဲ့ပတ်သက်လို့သူတို့ရဲ့စိုးရိမ်မှုဖြစ်ပါတယ်။
လောလောဆယ်အမေရိကန်လွှတ်တော်ဘက်ကမြန်မာစစ်ကောင်းဆောင်တွေနဲ့ပတ်သက်လို့ပြစ်မှတ်ထားပိတ်ဆို့အရေးယူမဲ့ဥပဒေကြမ်းတွေအတည်ပြုဖို့မရှိသေးတဲ့အတွက်လဲအမေရိကန်အစိုးရဗန်နာရေးဝန်ကြီးဌာနဘက်ကသူတို့ရဲ့တန်ခတ်အရေးယူမှုကိုကြေညာခဲ့တာဖြစ်တယ်လို့အမေရိကန်လွှတ်တော်အတိုင်းဝိုင်းနဲ့နှိစက်တဲ့ Simon Billiness က VOA ကိုပြောပါရရှင်။မန်အင်ဂျင်နိုင်ပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့နားဆင်ရမယ့်သတင်းလောင်းမှာတော့မလေးရှားနိုင်ငံမှာဒီဇင်ဘာလ15ရက်နေ့ကစပြီးတော့တရားမဝင်နိုင်ငံခြားသားတွေကိုလိုက်လံဖမ်းဆီးရဲစစ်ဆင်ရေးလုပ်ခဲ့တဲ့အတွက်မြန်မာနိုင်ငံသားအများပြအဖမ်းခံခဲ့ရပါတယ် B4G လို့ခေါ်တဲ့နေရရင်ကိုဒဏ်ကြေးတက်တက်တတာနဲ့ပြန်နိုင်တဲ့အစီအစဉ်အတွက်နောက်ဆုံးသတ်မှတ်ရဟာဒီဇင်ဘာ31ရက်လကုန်မှာဖြစ်ပြီးတော့မလေးရှားဆိုးရရဲ့တနိုင်ငံလုံးအတိုင်းအတာနဲ့ပြုလုပ်တဲ့စစ်ဆင်ရေးနဲ့အဖမ်းခံရတဲ့တရားမဝင်နိုင်ငံသားသားကအခုဆိုရင် 1800 ကျော်နေပြီဖြစ်ပါတယ်အပြည့်အစုံကိုတော့ VOA သတင်းနောက်မှအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်အနီးမှာမူရစေဝတည်ဆောင်လာသူ10ဦးခန့်နဲ့ထိုင်းနယ်ဓာတ်ဆောင်တပ်တွေပြစ်ခတ်မှုဖြစ်ပြီးမူရမောင်ကိုသမားတွေထွက်ပြေးသွားတဲ့အချိန်မှာစိတ်ကြွစည်းပြသတန်းကျော်ဖမ်းမိခဲ့ပြီးမဲ့ကျန်းနဲ့မဲ့ဖားလွန်ဒေသမှာတော့ဒီဇင်ဘာလ16ရက်နေ့ကရှမ်းမြောက်ပိုင်းကနေတည်ယူလာတဲ့မူရစီဝါ၅တန်းခန့်ကိုဖမ်းမိခဲ့တာပါထိုင်းမြန်မာနှစ်နိုင်ငံမူရစီဝါတိုက်ခိုက်ရေးအခြေအနေတွေကိုစောင့်ကြည့်လေ့လာနေတဲ့ရှမ်းသတင်းစင်ရဲ့အက်ဒီတာဦးဆိုင်မင်းကတော့အခုလိုပြောပါတယ်
ရောင်းဝယ်ရေးစီးကွက်ကအရန်ကျက်တာပေါ့နော်ခဏခဏအဖမ်းခံနေရတယ်အဲ့လိုမျိုးနော်တစ်ဖက်ကလည်းဒီလိုမျိုးကျွန်တော်တို့ကြားသိရတာတော့တစ်ဖက်ကလည်းဒီခိုင်းတဲ့ဝင်သားတွေဟာလည်းလက်တွေ့တကယ်ရောင်းဖို့ကြိုးစားနေတဲ့ဟာတွေရှိတယ်ရှိတော့ဒါကြောင့်မို့လို့ခိုင်းတဲ့မှာလည်းအဖမ်းခံရတယ်ရှင်းပြောလို့ရှိရင်လည်းဒီအခုကရောင်းထွက်လို့မရတော့ဒီမြေဆက်မှာလည်းဒီရှမ်းပြည်ထဲမှာဒီထုတ်နေတဲ့ဟာလည်းဈေးကကျတာပေါ့နော်ဒီအကြတော့လုတ်နိုင်တဲ့လူတွေကတော့သူတို့ကဒီတရားတဲ့အခွင့်အရေးလုံးနဲ့အရင်လိုက်အဲ့လိုမျိုးထုတ်တာတွေရှိတယ်ဒါကြောင့်မို့လို့ဒီဆက်တိုက်တဲ့ဖမ်းမိတာတွေရှိတယ်အဲ့ဒါလေးဒီတစ်ဖက်ကလည်းဒီတိုက်ချက်နေပါတယ်ဆိုတော့ဟာကိုပြချင်တာတစ်ပိုင်းတစ်ဖက်ကလည်းဒီဈေးကျသွားတဲ့ဟာကတစ်ပိုင်းပို့ပြီးတော့မှထုတ်နိုင်အောင်အဲ့လိုမျိုးတွေအကြောင်းကိုကျွန်တော်တို့မြင်မိတယ်ခင
်ဗျ။ဒါညမှာနေဆက်ချင်းရိုင်ခရိုင်မဲ့ကြံနဲ့မဲဖောင်းလွန်တောင်တန်းတွေကနေလာတဲ့မူရမောင်ကိုသမားတွေကိုရွှေတရီကန်ဒေတာအမှတ်1511ရဲတပ်ဖွဲ့နဲ့အမှတ်3စစ်တေကအဖွဲ့ဝင်တွေကဖိတ်ဆို့ဖမ်းဆီးခဲ့ကြတာပါကိုတုံးလုံးဒစိမ့်နီနဲ့ရိုက်နှိပ်ထားတဲ့စိတ်ကြွသေးပြားတွေကိုချင်းရိုင်ခရိုင်လားဖူကြီးရွာအမှတ်20အုပ်စုအနီးမှာဖမ်းဆီးခဲ့ပါတယ်ထိုင်းဘက်ကအာဏာပိုင်တွေကတော့2019ခုနှစ်ကုန်ပိုင်းမှာပွဲတော်ရက်တွေနဲ့တိုက်ပြီးမူရစ်စေဝါတွေဝင်လာနေတာကိုဖိတ်ဆို့ဖမ်းဆီးနေတာလို့ဆိုပါတယ်ပြီးခဲ့တဲ့ရက်ကပဲမူရစ်မောင်ကိုသမားစေဦးတဲ့မနေ့ကိုထိုင်းရနာပိုင်းကဖမ်းဆီးခဲ့ပါတယ်ရှင်
။မအေးမှာသတင်းပေးပို့ထားတာပါ။ အခုဆက်ပြီးတော့ကမ္ဘာဒုက္ခတဲ့ပဋိပက္ခဖြည့်ရှင်ရေးညီလာခံအကြောင်းကိုပြောပြပေးကြပါမယ်။ကမ္ဘာဒုက္ခတဲ့ပဋိပက္ခကိုဖြည့်ရှင်ရေး၃ရက်ကြာညီလာခံကိုဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာတနင်္လာနေ့ကစတင်နေပါတယ်။အစိုးရအဖွဲ့ဝင်ဝင်ကြီးတရားနီးပါးအပါအဝင်ကိုယ်စားလှယ်ပေါင်းထောင်နဲ့ချီတက်ရောက်နေတဲ့ကုလသမဂ္ဂရဲ့ကမ္ဘာဒုက္ခတဲ့များဖိုရမ်မှာတော့ပဋိပက္ခတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့တန်းနဲ့ချီတဲ့ဒုက္ခတွေကိုကူညီရေးအတွက်နီးလန်းရှာဆွေးနွေးနေကြတာပါ။ကမ္ဘာပေါ်မှာဒုက္ခတွေအများဆုံးနိုင်ငံများစီးရင်ဝင်မြန်မာနိုင်ငံကကိုယ်စားလှယ်အဖွဲ့လေညီလာခံမှာတက်ရောက်နေပါတယ်။ Henry Ridgeway ရဲ့သတင်းဆောင်မကိုမတ်တင်ကြီးထိုက်ကပြောပြပေးပါရှင်
။ရခိုင်ပဋိပက္ခတွေကြောင့်ရိုဟင်ဂျာမွတ်စလင်9သိန်းကျော်ကဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြရတဲ့အချက်ကြောင့်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာဒုက္ခတွေအများဆုံးနိုင်ငံတစ်နိုင်ငံအဖြစ်စီးရင်ဝင်နေတာပါ။နှစ်နှစ်ချီကြာမြင့်လာပြီးနောက်ဒီဒုက္ခတွေတွေဌာနေပြန်ရေးကလည်းမရေမရာဖြစ်နေပါတယ်။မြန်မာဘက်ကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့ကိစ္စကဒုက္ခတွေတွေဌာနေပြန်ရေးအတွက်အဓိကအတားဆီးတစ်ခုဖြစ်နေပါတယ်။အခုဒုက္ခတွေများဆန်ရညီလာခံမှာတော့ဂျီနီဗာကုလသမဂ္ဂဌာနချုပ်ရဲ့မြန်မာအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးကျော်မိုးထိုးတက်ရောက်နေပြီးမြန်မာဘက်ကဆွေးနွေးဖို့လည်းရှိနေပါတယ်။ဒုက္ခတွေများဆန်ရကုလသမဂ္ဂအဖွဲ့ UNHCR သမိုင်းကြောင်တစ်လျှောက်မှာပထမဆုံးနဲ့အကြီးအကျယ်ဆုံးဖြစ်တဲ့အခု2019ခုနှစ်ကမ္ဘာဒုက္ခသည်များဖိုရမ်မှာတော့အဓိကအဖြစ်ကမ္ဘာတလောပရိပခတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူပေါင်း25သန်းကျော်အရေးကိုဖြည့်ရှင်ရေးနီးလန်းရှာဖို့ဖြစ်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းကမ္ဘာဒုက္ခသည်များဖိုရမ်မှာနိုင်ငံတကာကပိုပြီးပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းသွားပါတယ်
။ Now more than ever we need international cooperation
ခုချိန်အားဆိုရင်နိုင်ငံတကာရဲ့တတွေ့ပူးပေါင်းဆောင်ရွက်မှုထိထိရောက်ရောက်တုံ့ပြန်ဆောင်ရွက်မှုတွေအလိုအဆုံးချင်းဖြစ်ပါတယ်။ဒါကြောင့်လည်းကျွန်တော်တို့ဒီမှာဆုံပေးကြတာပါ။ထွက်ပြေးနေကြရသူတွေအတွက်ဘိုးဘီကောင်းမွန်တဲ့ဖြည့်ရှင်ချက်လိုအပ်ပါတယ်။ဒီလူတွေကိုလက်ခံထားတဲ့နိုင်ငံတွေနဲ့အတိုင်းအဝန်းတွေကိုပို့ပြီးထောက်ပံ့ကူညီဖို့လိုအပ်ပါတယ်
။ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးဖီလီပိုဂရန်ဒီကတော့အခုကမ္ဘာဒုက္ခသည်များဖိုရဟာဆိုရင်ရန်ပုံငွေအတက်တွင်မကဘဲနိုင်ငံတွေဘက်ကဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးမူဝါဒတွေချမှတ်ဆောင်ရွက်ဖို့ဂရိကဝတ်တွေထွက်ပေါ်လာရေးအတွက်ပါရည်ရွယ်တယ်လို့ပြောဆိုထားပါတယ်။ကမ္ဘာတဝန်းကလူပေါင်းသန်း80ကျော်ဟာအတင်းအဓမ္မအိုးအိမ်ဆွန့်ခွာထွက်ပြေးနေရတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။နိုင်ငံများစုကအထူးသဖြင့်ချမ်းသာတဲ့နိုင်ငံတွေကအပြည့်အဝမကူညီဘူးလို့လည်းကုလသမဂ္ဂကပြောပါတယ်။အခုဖိုရမ်မှာတော့ဒုက္ခသည်အရေးတာဝန်ကြီးကိုညဝေထမ်းပိုးကြရေးအတွက်ရည်ရွယ်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ UNHCR ရဲ့အကာအကွယ်ပေးရေးဆိုင်ရာလက်ထောက်ကော်မရှင်နာမင်းကြီးဂျီလီယန်ထရစ်ကပြောပါတယ
် The central idea is to share the burden
အဓိကညီရဲချက်ကတော့မကြုံစဖူးများပြားလှတဲ့လူရေအတွက်ကဘာတလွှရွှေ့ပြောင်းမှုဝင်တော့ဝင်ပိုးကြီးနဲ့အေအားမတာဝန်ကြီးကိုညဝေထမ်းဆောင်ကြဖို့ဖြစ်ပါတယ်
အရင်တုန်းကလည်းအလားတူတိုက်တွန်းခဲ့ကြတာပါသုံးနှစ်သားဆီးရီးယားဒုက္ခတဲ့အလန်ခါဒီရင်းနှစ်သိဆုံးမှုလိုမျိုးဝမ်းနည်းစရာအဖြစ်မျိုးတွေကြောင့်ကမ္ဘာတဝန်းကဝိုင်းဝန်းဆောင်ရွက်ပေးချဖို့တောင်းဆိုခဲ့ပေမဲ့တိုးတက်မှုကမရှိသလောက်ပါဆီးရီးယားစစ်ပွဲကနေထွက်ပြေးလာသူအများစုဖြစ်တဲ့ဒုက္ခတဲ့သုံးသန်းခွဲကိုတူရကီကလက်ခံထားရပါတယ်အခုကမ္ဘာဒုက္ခတဲ့ဖိုရမ်မှာတော့တူရကီသမ္မတရစ်စက်ထီယာအာရဝန်လည်းတက်ရောက်နေပါတယ်။ဥရောပရဲ့ရွှေပြောင်းအခြေချသူများဆန်ရမူဝါဒတွေကိုတူရကီဘက်ကထပ်ခါတလဲလဲဝေဖန်ထားတာပါ။2016ခုနှစ်သဘောတူညီချက်အရတူရကီကိုဖြတ်ပြီးဂရိကိုသွားတဲ့ရွှေပြောင်းဝင်ရောက်သူတွေကိုတူရကီဘက်ကတားဆီးပေးခဲ့ပြီးအပြန်အလှန်အဖြစ်ဒေါ်လာ 6.9 ဘီလီယံအကူအညီရခဲ့ပါတယ်။တောင်းနဲ့ချီတဲ့ရွှေပြောင်းအခြေချသူတွေဟာလည်းဂရိကျွန်းတွေကစခန်းတွေမှာတောင့်တင်နေကြရဆဲဖြစ်ပါတယ်။ဆာဟာရာဒေသခံနာယတောင်ပိုင်းအာဖရိကဒေသကကမ္ဘာဒုက္ခတဲ့ဥယျာဉ်ရဲ့၄ဘုံတစ်ဘုံကျော်လက်ခံထားရပါတယ်။ဗင်နီဇွဲလားမှာတော့နိုင်ငံရေးမပြေလည်မှုကြောင့်လူပေါင်း၄သန်းကျော်နိုင်ငံခန့်နေထွက်ပြေးနေကြပါတယ်။ကုလသမဂ္ဂဒုက္ခတဲ့များဆန်ရအဖွဲ့ UNHCR အနေနဲ့တော့ရန်ပုံငွေမလုံလောက်ဖြစ်နေပြီးသူ့အသုံးစရရဲ့43ရာခိုင်နှုန်းဖြစ်တဲ့ဒေါ်လာ 3.5 ဘီလီယံလိုအပ်နေတယ်လို့ပြောဆိုထားပါတယ်ရှင်
။မတ်တင်ကြီးထိုက်ပြောပြပေးခဲ့ရပါရှင်။
အခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်မတ်ဤတန်စင်ကကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီရှင်
အိန္ဒိယနိုင်ငံသားဖြစ်ခွင့်ဥရီမူဂျာဟာမြန်မာနိုင်ငံရဲ့ပေါင်မိုက်တဲ့လမ်းကြောင်းနောက်ကိုလိုက်နေတဲ့ဆွဲကောင်းစင်နဲ့အီမီကက်စမန်ရေးထားတဲ့ Financial Times သတင်းစာကဆောင်းပါးကိုတော့ fg.com မှာဖတ်ရပါတယ်။နိုင်ငံသားဖြစ်ခွင့်နဲ့ဒုက္ခနဲ့ဆိုင်ရာမူဝါဒတွေမှာကိုးကွယ်ရာဘာသာခွဲခြားပြတ်တာချက်ပါပါဝင်လာတယ်လို့ဆိုပါတယ်။အိန္ဒိယမြန်မာနိုင်ငံမှာလည်းနိုင်ငံသားဥပဒေပြဋ္ဌာန်းခြင်းကအပြောင်းလဲလုပ်ခတ်ပုံမျိုးအခုအိန္ဒိယဝန်ကြီးချုပ်မိုဒီအဆိုရကသူနိုင်ငံတွင်းကနိုင်ငံသားဥပဒေပြင်ဆင်ပြဋ္ဌာန်းမှုတွေမှာတည်ငြိမ်မှုတွေရှိနေတဲ့အတွက်မြန်မာနိုင်ငံမှာ1982ခုနှစ်ကပြဋ္ဌာန်းခဲ့တဲ့နိုင်ငံသားဥပဒေကိုနမူနာယူတင်သလားဆိုပြီးတော့ဆောင်းပါးရှိကမေးခွန်းထုတ်ပါတယ်မွတ်စလင်လူနည်းစုဖြစ်တဲ့အိန္ဒိယနိုင်ငံမှာဒီဇင်ဘာလထဲမှာအတည်ပြုလိုက်တဲ့ပြဋ္ဌာန်းခဲ့တဲ့နိုင်ငံသားဥပဒေအသက်ဟာအစ္စလမ်ဘာသာဝင်တွေကိုဖယ်ထုတ်ပြီးတော့အိန္ဒိယနိုင်ငံဟာဟိန္ဒူဘာသာဝင်တွေနဲ့တခြားကိုးကွယ်ယုံကြည်သူတွေအတွက်ပဲဖြစ်တယ်ဆိုပြီးတော့ပြန်လည်ပုံဖော်တာဖြစ်တဲ့အကြောင်းဝေဖန်လိုက်ပါတယ်မြန်မာနိုင်ငံသားဖြစ်ခွင့်ရှိတဲ့တိုင်းရင်းသား၈မျိုးကို1982ခုနှစ်တုန်းကသတ်မှတ်ထားခဲ့ပြီးတော့အဲ့ဒီမှာဘင်္ဂလားဒေ့ရှ်ကတရားမဝင်ခိုးဝင်လာသူတွေအဖြစ်မြန်မာအများစုကသတ်မှတ်ကြတဲ့မွတ်စလင်အများစုပါတယ်ဝင်ကြတွေတော့မပါဝင်ဘူးလို့ထောက်ပြထားပါတယ်ဘိုးစင်ပေါင်ဆက်မြန်မာနိုင်ငံတွင်းမှာနေထိုင်တဲ့အထောက်အထားရှိမှပဲနိုင်ငံသားဖြစ်ခွင့်ကိုစဉ်းစားပေးမယ်ဆိုရဲမြန်မာနိုင်ငံရဲ့နိုင်ငံသားဥပဒေလိုပဲအိန္ဒိယမှာလည်းလွတ်လပ်ရပြီးကာလတည်းကအိန္ဒိယမှာနေထိုင်တဲ့အကြောင်းတက်တည်ပြနိုင်ရင်ပြမပြနိုင်ရင်အရေးယူခံရတာတခြားနိုင်ငံကိုပို့တာတွေလုပ်နိုင်တယ်လို့နိုင်ရှင်ပြသထားပါတယ်2015ခုနှစ်မတိုင်ခင်ကဘာသာရေးဖိနှိပ်မှုတွေကြောင့်ပါကစ္စတန်အာဖဂန်နစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေအိန္ဒိယနိုင်ငံကိုထွက်ပြေးလာကြသူတွေအချင်းချင်းအတူတူမွတ်စလင်တွေကလွဲပြီးတော့ဗုဒ္ဓဘာသာဝင်တွေခရစ်ယာန်ဘာသာဝင်တွေဟိန္ဒူဘာသာဝင်တွေဂျိန်းဘာသာဝင်တွေပါစီဘာသာဝင်တွေနဲ့ဆစ်ဘာသာဝင်တွေနိုင်ငံသားဖြစ်ခွင့်ရကြတော့မှဖြစ်တယ်လို့ဖော်ပြထားတာပါအဲ့လိုနိုင်ငံသားဖြစ်ခွင့်ရတဲ့တဲမှာမြန်မာဘက်ကအိန္ဒိယနိုင်ငံကိုထွက်ပြေးသွားကြတဲ့ရင်းချမွတ်စလင်တွေအကျုံးမဝင်ဘူးလို့យေသားထားတာကိုလည်းကောက်နှုတ်တင်ပြလိုက်ရပါတယ်ရှင်မြန်မာနိုင်ငံကစစ်နဲ့ငြိမ်းချမ်းရေးဆွဲကောင်းစင်နဲ့ Lex Reaffel ရေးသားထားတဲ့ blog ဆောင်းပါးတစ်ခုကိုတော့ brookings.edu မှာဖတ်ရပါတယ်မြန်မာနိုင်ငံအတွင်းစစ်နဲ့ငြိမ်းချမ်းရေးထွန်းတွဲပြီးတော့တည်ရှိနေမှုကိုအခြေတဝင်ရေးသားထားတာပါဒီခိုင်မီနယ်တွင်းမြန်မာစစ်တပ်ရဲ့နေမည်ရှင်းလင်းမှုလုပ်ရက်တွေကြောင့်ရိုဟင်ဂျာတွေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်ပွားနေပြီးတော့တရုတ်အိန္ဒိယနဲ့ထိုင်းနယ်စပ်မှာလည်းတိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာစစ်တပ်ကြားပြည်ရင်းစစ်လေဆက်လက်ဖြစ်ပွားနေပြီးမငြိမ်းချမ်းနိုင်ဖြစ်နေပေမဲ့ကမ္ဘာ့ဘဏ်ရဲ့ခံမှန်းချက်အရမြန်မာ GDP တိုးပွားမှုကလက်ရှိဘဏ်ဓာရေးနှစ်မှာ 6.5 ရာခိုင်နှုန်းတိုးလာပြီးတော့အရှေ့အာရှတဝန်း GDP တိုးပွားမှုနှုန်းအမြန်ဆုံးနိုင်ငံတစ်ခုလည်းဖြစ်လာတယ်လို့ထောက်ပြထားပါတယ်ရိုဟင်ဂျာအတိုင်းဝိုင်းပေါ်မှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေရှိနေတဲ့ဆွဲဆွဲချက်ကြောင့်အနောက်နိုင်ငံတွေကမြန်မာနိုင်ငံမှာယင်းနှိမ့်နှံမှုတွေလုပ်ဖို့တွန့်ဆုံနေပေမဲ့တရုတ်ဂျပန်ဗီယက်နမ်စင်ကာပူနဲ့တခြားအာရှနိုင်ငံတွေကတော့မြန်မာနိုင်ငံတွင်းမှာယင်းနှိမ့်နှံမှုတွေတိုးလာတယ်လို့ဆိုပါတယ်ရိုဟင်ဂျာတက်တလာကြောင့်မြန်မာနိုင်ငံတွင်းမှာအနောက်နိုင်ငံကလာရောက်လည်ပတ်သူနှုန်းညော့သွားတယ်ဆိုပေမဲ့အာရှနိုင်ငံတွေကခရီးသွားတဲ့အစမတန်တိုးလာတယ်လို့ဆိုပါတယ်အာရှခီးသွားဥယျာဉ်ဟာ2019ခုနှစ်ပထမ6လမှာတည်းအရင်နှစ်ကထက်40ရာခိုင်နှုန်းပိုလာတာကိုတွေ့ရတယ်လို့ထောက်ပြထားပါတယ်။ NLD အစိုးရအနေနဲ့တိုင်းအနှံ့ငင်းချိန်လုပ်ငန်းစဉ်မှာလည်းထိထူးခြားခြားတိုးတက်တာမရှိဘူးလို့ဆိုပါတယ်။ရိုဟင်ဂျာပြည်ထနာဖြစ်နေချိန်မှာလူများစုပမာတွေရဲ့အမျိုးသားရေးစိတ်သက်တက်ကြွလာတဲ့အမျှတိုင်းဒေသလူနည်းစုတွေကလည်းမြန်မာစစ်တပ်ပေါ်မှာယုံကြည်မှုပိုနေလာတယ်လို့ဆိုပါတယ်။တိုင်းရင်းသားလူနည်းစုနဲ့မြန်မာစစ်တပ်ကြားစစ်ပွဲတွေရပ်ဖို့နဲ့ရင်းကြရတဲ့အဆင်ပြေပြေနဲ့နေရင်းကိုပြလာနိုင်ဖို့အရေးဝေးသေးတယ်လို့ဆောင်းပါးရှင်ကရေးသားထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင်
။မအီတန်စင်ပါရှင်။ဒီကနေ့တွေ့တဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင
်။VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ဒ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်VOA American အတန်ကနေဗုဒ္ဓဟူးနေ့မနေ့ပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့48တို့အပြင်လိုင်းလက်မီတာ190ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ယူဝဲအစီအစဉ်တွေကသူယုံကြည်ရာစီစဉ်ကိုထုတ်လွှင့်တဲ့အခါမှာတော့
မိသားစုတောင်ကိုဒီလိုကိုယ်တိုင်တည်ပြီးနေယူတဲ့လေမိသားစုအတွက်အရေးယုံကြည်ရာလေးဒီလို
ကဗျာဆီယာမားဂျက်စမင်ဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရဖို့ရှိပါတယ်။ဒီစီစဉ်မထုတ်လွှင့်ခင်အခုရင်ဆုံးတော့အင်္ဂါညတိုက်ရိုက်တွေလိုင်းပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ရပါမယ်။ကိုသားညဦးစီစဉ်တင်ဆက်ပေးထားပြီးတော့အစီအစဉ်ထုတ်လို့သူကမတ်ဆူမွန်ဖြစ်ပါရဲ့ရှင
်။မင်္ဂလာညနေခင်ဗျာ။ဒီကနေ့ညပိုင်းတည်းလေးလိုက်အစီအစဉ်ကနေပြီးကြိုးစားပါရစေ။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီစစ်ခုံရုံးနဲ့တရားမျှတမှုဆိုတာပါ။2019ခုနှစ်ကဖြစ်ခဲ့တဲ့ကြမ်းဖက်မှုတွေနောက်ပိုင်းတပ်မတော်ရဲ့နေမင်းရှင်းလင်းရေးစစ်ဆင်ရေးတွေမှာစစ်တီကျင့်ဝတ်တွေကိုချိုးဖောက်ပြီးတော့လူခွင့်ရေးချိုးဖောက်မှုတွေရှိကြတယ်နဲ့ပတ်သက်ပြီးတော့စစ်တရားရုံးကနေပြီးတော့လက်ရှိကူတာပြင်ကိစ္စစီနေတယ်လို့မကြခင်မှာဆိုရင်လည်းနောက်ထပ်စစ်ဆေးစီရင်မှုတွေရှိလာနိုင်တယ်ဆိုပြီးတော့မြန်မာဆွေရခေါင်းဆောင်ဒေါက်တာဆွတ်ကြည်က ICJ နိုင်ငံတရားရုံးမှာပြောခဲ့ပါတယ်။ဒါကြောင့်မလို့ဒီတပ်မတော်ရဲ့ဒီစစ်တရားရုံးတွေနဲ့ပတ်သက်လာလို့ရှိရင်တရားမျှတမှုတွေဘယ်လောက်ထိယုံကြည်အားကိုအားထားနိုင်ပါလဲဆိုတော့ကျွန်တော်သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။အဓိကပေါင်းဆွေးနွေးပေးပေပုံကိုနှုတ်ရှိပါတယ်ပထမတူကတော့ဒီရှင်းနေကြီးဦးသိန်းတန်းဖြစ်ပါတယ်ခင်ဗျဒီလိုင်းပေါ်ရောက်နေပါပြီနောက်တူကတော့ EBSDF ကဥက္ကဋ္ဌဟောင်းလည်းဖြစ်ပါတယ်လက်ရှိမြန်မာနိုင်ငံရေးလှုပ်ရှားသူဒေါက်တာနိုင်အောင်ဖြစ်ပါတယ်နှစ်ဦးစလုံးဒီလိုင်းပေါ်မှာရှိပါတယ်ကျွန်တော်ရေဆုံးဦးသိန်းတန်းကိုဖိတ်ခေါ်ကြပါတယ်ခင်ဗျဆရာဦးသိန်းတန်းကိုကြားပါလားခင်ဗျ
ကြားပါလေ
စစ်တရားရုံးတွေကနေပြီးတော့ခုနပြောလို့ပေါ့နော် ICJ တို့ကတော့နိုင်ငံတကာလက်ခံနိုင်တာမလက်ခံနိုင်တာတပိုင်းပေါ့နော်စစ်တရားရုံးတွေကနေပြီးတော့ပထမဆင့်တကယ်တမ်းဒီလူခွေချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့မှန်မှန်ကန်ကန်တရားမျှတမှုရှိစီရင်ဆုံးဖြတ်နိုင်မယ်လို့ယုံကြည်ပါလားအရင်ဆုံးဦးသိန်းတောင်းအမြင်သိချင်ပါတယ
်ကျွန်တော်တို့ပုံမှန်အားဖြင့်659ခုနှစ်တက်မတော်ဥတွေဒီဥတွေကစစ်တရားရုံးနဲ့ပတ်သက်လို့ပြည်လူဆုံးဆုံးပြဋ္ဌာန်းထားတာပေါ့လေနော်အဲ့ဒီပြဋ္ဌာန်းချက်တွေအရာဆိုရင်တော့ကျွန်တော်တို့ဒီဥတွေကနိုင်ငံတကာစစ်ဥတွေတွေနဲ့မတူရင်းဆဲရှိပြီးတော့တရားမျှတမှုရနိုင်လောက်အောင်ပြင်ဆင်ရအောင်ခွင့်ရည်ရှိတယ်အဲဒီဘောရတီကဘာလို့တို့ရလဲအဲ့ဒီတွေကို1989နဲ့1990ပြင်လိုက်တဲ့အခါကျတော့ဘုရားဥပဒေရဲ့အကြီးကြီးတဲ့အချက်ဒီဘာဒီကိုဖျောက်ပြလိုက်တဲ့အတွက်ပေါ့နော်ဖျောက်ပြလိုက်တာတွေပေါ်ပေါက်တာတွေအဲနောက်ကပြင်ဆင်မှုတွေဖြစ်ဆက်တာတွေလုပ်လိုက်တဲ့အတွက်ဟိုနိုင်ငံတကာကတော့ကြည်လည်မှာမဟုတ်ဘူးတိုင်းပြည်အပြင်မှာလုပ်မယ်ဆိုရင်တော့ကျွန်တော်တို့ကဒီဟာဖြစ်ရင်အရက်ဖက်တရားရုံးတော့တော့အဲ့ဒီဒုတိယတရားနာရမှုမျိုးလိုလိုရဘူးဒါကြီးကြပ်ကိုကျဲပြီးစစ်ပဆိုင်အရာရှိတွေကတရားသဖြင့်ဆောင်ရွက်ရင်တော့တစုံတရားအတိုင်းအတာအထိတရားနာရမှုရနိုင်လိမ့်မယ်လို့ပဲကျွန်တော်ဖြေပြမှာလားစစ်ပဆိုင်ကတရားရုံးအစင်းကဆုံးဖြတ်ထားပြီးသားအမှုကိုဖတ်တူပြမှုဒီကိစ္စကိုပဲစစ်ဆန်ရာဇတ်တရားရုံးကဒီပေါ်မှာမကျေနပ်လို့ရှင်နိုင်ငံတော်တမန်တော်ရဲ့ကြိုတင်ခွင့်ပြုချက်ယူပြီးတော့ပြန်စစ်ဆေးဖို့တောင်းဆိုနိုင်မှုရှိတယ်ကအဲ့ဒီမှာဖြုတ်ထားတယ်အဲ့ဒီဟာအကြာရေရတော့ကျွန်တော်တို့ဒီအချို့ချက်တွေကဒီဒါကိုကြီးကျက်တဲ့ပုံကတော့တိချောက်မှမရှိဘူးဆိုရင်ကြာရှိပါလား
ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်မေးချင်တာကဒီစစ်တရားရုံးတွေကစစ်တီကျင့်ဝတ်တွေနဲ့ပတ်သက်လို့ဘယ်ကြိုင်တာလားတခြားအရက်သားတွေပုံမှာပြုတ်မှုရဲ့ဆက်ဆံတဲ့ကျူးစိုးစိုးဝါကျူးလုံနေတာတွေနဲ့ပတ်သက်လို့ရက်ဖက်ခုံတွေကကြိုင်လို့မရဘူးလားဖွဲ့စည်းပုံရဖြစ်စေလက်ရှိတည်ဆဲဥပဒေရဖြစ်စေ
လက်ရှိဖွဲ့စည်းပုံအခြေခံဥပဒေရစစ်ပဆိုင်ဆိုင်ကိစ္စတွေစစ်ပဆိုင်ဆိုင်တရားရုံးမှာပဲဆုံးဖြတ်ရမှာကျွန်တော်တို့အမြင့်ဆုံးတရားရုံးကိုကြိုးရတယ်။ကျောင်းပြန်ကြည့်တော့ကျတာစစ်ဆိုင်ရာရုံးနဲ့နိုင်ငံတော်ဖွဲ့စည်းပုံကျောင်းရဲ့ခုံရုံးကိုပတ်လို့တုံ့တိုင်းဒါဖွဲ့စည်းပုံရပါမယ်နော်။ဒီ1959ဥရီရတယ်ပဲသူကမြေပဲပြည့်မှုနဲ့စစ်ဆိုင်ရာပြည့်မှုတွေကိုပြီးကြစီခွဲထားတယ်။ဒါပြီးကြစီခွဲထားတော့အဲ့ဒီဥရီမှာလည်းသူကခွန်လန်းနေပြီးထားတော့ရှိတယ်။အခုချိန်ကြည့်လို့ပဲဒီ2010မှာပြင်နေပြီနဲ့ပါတာတော့ရှိတယ်ဗျာ။ရာဇဝတရားရုံးမှာစစ်ဆိုင်ရာအိမ်မှာပြင်ပြီးပြင်ဆင်ထုတ်ပြီးတဲ့ဆုံးဖြတ်ပြီးလာတယ်ဆိုတော့ဆုံးဖြတ်လို့ရှိတယ်။ဒါပေမဲ့အဲဒီကြောင့်ဆုံးဖြတ်ချက်ကိုဆုံးဖြတ်မှာဆုံးဖြတ်နိုင်အရာရှိရတယ်ပေါ့နော်။စစ်တရားရေးပူတော်မှုအခွင့်အာဏာကောင်ရေးကြီးကပြောင်းသွားတာ။ဒါဆုံးဖြတ်မှာဆိုတော့အဲဒီပါတော့လက္ခဏာတွေပြရှိနိုင်တယ်။ဆက်မတော်ဥပဒေကတော့တန်းပြစ်စစ်ဒီလိုခေါ်တယ်။ဂျန်နက်အတိုင်းတိုက်ဆိုင်နေတဲ့အချိန်စစ်တပ်ဒီကမှရှိရဖြစ်ပါတော့ဒီတက်ကြီးလေးတက်လာပါဝင်တဲ့လူလေးအဲဒီတက်ကစင့်ပေါ်လိုက်ပြီးရတာအလားပေါ့။အားလုံးနဲ့ဆက်ဆိုင်နေ ဒါဆိုင်ရဲ့ဥပဒေစစ်တေတာစစ်သားဒီတမတော်တာတက်တက်ကိုမဟုတ်ဘူးတခါအဲ့ဒီမှာလည်းဖြစ်ပြမှုတွေမှာနေဘက်ဆိုင်ပြမှုတွေရှိတယ်နေဘက်ဆိုင်ပြမှုတွေရှိတယ်စစ်ဘက်ဆိုင်ပြမှုတွေရှိတယ်ဒါပေမဲ့နေဘက်ဆိုင်ပြမှုကအရသာတော်ဒီကောက်ကွာ95ကိုတမတော်ဥပဒေကိုကျုပ်လိုက်နာဖို့တာဝန်ရှိတဲ့အရသာတွေမှာကျုပ်လို့နေပြမှုတွေကိုလည်းဆိုစစ်ဆိုင်တရားရုံးကတော့တရားစစ်ဆေးစီနေတ ောင်လိုက်လာတဲ့ဥတွေကျွန်တော်တို့ကာဝေးမီဆန်နဲ့ဆက်ဆိုင်တာ14ခုတောင်ရှိပါတယ်။အဲ့ဒါတွေနဲ့ထိကျုပ်မယ်။အမှန်တကယ်တော်တိမှန်ကန်စွာဆုံးဖြတ်မယ်ဆိုရင်တော့အတိုက်တာတစ်ခုကျော်ကျွန်တော်တို့ရမယ်။ဒါပေမဲ့ပြင်လိုက်တဲ့အတွက်တော့မူလ1959ဥပဒေရဲ့ချင်းကိုချက်တွေမရှိပါဘူးကျွန်တော်ပြောရအောင
်။လက်ရှိအနေထားရဆိုရင်စစ်တပ်ကစစ်တပ်ရရှိပြီးကျူးလွန်တဲ့ဘလူကိစ္စပဲဖြစ်ဖြစ်စစ်စစ်ဝါဖြစ်ဖြစ်ကျူးလွန်တာမှန်သမျှကိုရပ်ဖက်ကတရားလွတ်လပ်တဲ့တရားရုံးတွေကစီရင်ပိုင်ခွင့်မရှိတော့ဘူးဆိုတဲ့သဘောပေါ့
။မရှိဘူးရ။လက်ရှိတစ်ထောက်အကျဉ်းမပြင်လိုက်တဲ့အတွက်ကတော့ကျွန်တော်တို့ကပေါ်ပြူကိုချင်အောင်လေးရတယ်စစ်ဘက်ဆိုင်တရားရုံးမှာဟိုတရားတရားရုံးဖြစ်တယ
်။စစ်တရားရုံးတွေကကို capacity ပေါ့တကယ်တမ်းတရားမြမြတ်တာစီရင်ဆုံးဖြတ်နိုင်တဲ့ capacity ရောရှိနိုင်မှာမလား။
အဲ့ဒါတော့ကျွန်တော်တို့သူ့ရဲ့အနေအထားကိုကျွန်တော်မသိဘူးဒီဥပဒေအရပြောမယ်ဆိုရင်တော့ထူထောင်တဲ့စစ်တရားရုံးက၄ရုံးတော့ရှိတယ်အဲ့ဒီမှာလည်းပဲ59ဥပဒေအရဆိုရင်နိုင်ငံတော်တပ္ပရကနေပြီးတော့စစ်တရားရုံးမှာတရားရုံးချုပ်တရားကြည့်ကြည့်ခန့်အပ်ချက်ရှိတယ်ဗျနောက်တစ်ခါဒါတရားရုံးချုပ်တရားကြည့်တယ်နော်ဒါဆိုတော့နိုင်ငံတော်တပ္ပရကခန့်အပ်ချက်ရှိတယ်59ကနောက်တစ်ခါဒီတပ်မတော်အရာရှိတွေကနေပြီးတော့ဒုတိယဘုံမူကြီးအောက်မနေနဲ့ဒီဥပဒေကျင့်ကြံသူကိုခန့်မှန်ရှိတယ်အဲနောက်တစ်ခါဒီဘောပေါ်တော့တီးကြတက်ပြမှုတဲ့အခြားဥပဒေပညာရှင်တွေကတ်မိရှိတယ်။ဒါနဲ့အဲ့ဒီအခွင့်အာဏာတွေကတော့2010ပြည်ပြီးတဲ့နောက်မှာပဲ။အဲ့တော့တင်းစင်းတွေကြုံရုံတော့ရှိတယ်ဗျာ။စင်းတွေကြုံရုံတော့ရှိတော့စင်းတွေကြုံကတဲ့တွေကတော့ဒီဥပဒေနဲ့ပွဲရပြီးတော့ဒီဟာတွေဖြတ်တန်းလို့ဖြစ်တဲ့အတွက်သူတို့ဟိုအမှုတိုင်းမှာစစ်တရားရုံးထဲမှာလည်းပါဝင်ဝင်ပေးထားတဲ့အတွက်သူတို့ပါဝင်ချင်းကြောင်းဆိုင်နေဆိုရင်တော့ဒါဥပဒေနဲ့တစုံတရာအတိုင်းသာပြီးညီညွတ်အောင်လုပ်နိုင်တယ်ဆိုတော့
ဟုတ်ကဲ့ခင်ဗျာဦးသိန်းတန်းဦးလေးလိုက်မှာခဏနေပြီးအောင်ခင်ဗျာကျွန်တော်ဒေါက်တာနိုင်အောင်ဖိတ်ခေါ်ကြပါလိမ့်ခင်ဗျာဒေါက်တာနိုင်အောင်ခုနကကျွန်တော်မေးသွားသလိုပါပဲဦးသိန်းတန်းဦးကိုလက်ရှိဒီဘလူးခွင်ရေးအရာတကယ်တမ်းပြောမယ်ဆိုရင်ရခိုင်ပြည်နယ်ရိုဂျာဒေသတွေမှာကပါအောင်ရခိုင်အခုအေးနဲ့ဖြစ်နေတဲ့ကိစ္စတွေပါတယ်ရှမ်းပြည်မှာကိစ္စပါတယ်ကချင်ပြည်နယ်ကိစ္စပါတယ်အဲ့တော့ဒီမှာလူရက်သားတွေပေါ်ကျူးလွန်မှုတွေပေါ့နော်ပြောမယ်ဆိုလူခွင်ချိုးဖောက်မှုတွေနဲ့ပတ်သက်လို့စစ်တရားရုံးရဲ့ကင်တွယ်မှုပေါ့စစ်တရားရုံးတွေကပဲဆင့်မယ်ဆိုရင်ဒီအခြေအနေနဲ့ပတ်သက်လို့ဒေါက်တာနိုင်အောင်အမြင်သိချင်ပါတယ
်ကျွန်တော်တို့တော့ခုနပြောတဲ့ဒီသူတို့တဲမှာစီရင်နေတဲ့တရားဥပဒေနဲ့စီရင်တဲ့ဖြစ်စဉ်ပုံစံတော့ထက်တဲ့ဝင်ဝင်မတိရဘူးပေါ့ဗျာဆိုတော့နိုင်ငံတိုင်းမှာရှိတဲ့တပ်တွေကတော့ဒီလိုမျိုးဒီတပ်တွင်းတရားဖြစ်စဉ်တွေရှိတတ်ပါလားเนาะဒါပေမဲ့အခုကဟိုဒီအရသားနဲ့ဖြစ်တဲ့အမှုတွေပေါ့နော်အာခုနပြောတဲ့ဟလာရွာထဲမှာတခုဝင်လုသွားတာဟလာဟိုဘာညာဘာညာအစရဲ့ဆက်နောက်ဆုံးခုအစုကိုက်တွေနဲ့ဖြစ်တဲ့ကိစ္စမျိုးတွေမှာကျွန်တော်တို့အနေနဲ့ကြားတိရတဲ့လောက်ကတော့ခုနပြောတဲ့ဒီမတရားမမျှတမှုတွေနောက်ပြီးတော့ဒီမလျော်ညီတဲ့ဖြစ်တဲ့ပေးမှုတွေနော်အဖေးမမှုတွေကိုပဲဟိုတောက်လျှောက်တွေ့နေရတာပဲဖြစ်တယ်ဆိုတော့အပြင်ဘက်ကအမြင်မှာဘာဖြစ်လဲဆိုတော့ဒီကိုကိုယ်တိုင်ကလည်းတရားဝင်ကိုချိုးဖောက်ပြီးတော့ကိုကိုယ်တိုင်ကမတရားလုပ်နေတဲ့ဒီ institution တစ်ခုလုံးကတရားစီရင်နဲ့ပတ်သက်လို့ကုန်သိက္ခာရှိရှိငတ်မြတ်တတ်ဗမ်လိုက်တဲ့နဲ့မမမကငါဆောင်ရွက်ပြီးနိုင်ပါမလားဆိုတဲ့အထင်မြင်ကြီးဖြစ်နေတာတကူပဲအဲ့တော့ဖြစ်ခဲ့တဲ့ကိစ္စတွေမှာကြည့်လို့ရှိရင်လည်းဒါကအဲ့လိုမျိုးအားရမှုမတွေ့ရဘူးနောက်ပြီးတော့ဒီကျွန်တော်အမြင်ရပြောလို့ရှိရင်လည်းခုနကပြောတဲ့တရားစီရင်အရသားနဲ့ဖြစ်တဲ့ကိစ္စကိုတရားစီရင်လိုက်တယ်ဆိုပါဆိုတော့အဲ့ဒီပြစ်မှုကဘယ်လောက်ချလိုက်တယ်အဲ့လူတွေဘာဖြစ်သွားတယ်ဘယ်ထောင်လေးပို့လိုက်တယ်ဆိုတာဘာမှသိခွင့်မရှိဘူးဆိုတော့လုံးဝကိုတက်တွင်းတရားစီရင်နဲ့ပတ်သက်လို့ရှိရင်တော်တော်များများကိစ္စတွေကကျွန်တော်ပိန်ပေါက်ဗါလဲမောင်နေတဲ့ဖြစ်ရစီရင်တခုလို့ပဲကျွန်တော်ဖြစ်နေတယ်လို့ပဲကျွန်တော်ပြောချင်ပါလဲ
ဟုတ်ကဲ့ဟိုတနေ့ကဒေါ်ဆန်းစုကြည် ICG မှာပြောပါတယ်လက်ရှိဒီသူတို့ကော်မရှင်ကနေပြီးတော့တီးကြပါတော့အစိုးရဖွဲ့တဲ့ကော်မရှင်ကတွေ့ရှိချက်ပေါ်မှာမူတည်ပြီးတော့နောက်ထပ်စစ်တရားရုံးကစီရင်မှုတွေဖြစ်လာနိုင်ပါတယ်ဆိုပြီးတော့သူကတော့ဟို ICG ကိုပြောသွားတယ်ပဲဆိုလိုတာကတော့ဒီအရေးယူမှုတွေလုပ်မယ်ဆိုတဲ့အခြေအနေပေါ့နော်ဒါနဲ့ပတ်သက်လို့ဖြစ်တဲ့ကြေရှိမရှိကျွန်တော်နိုင်အောင်မြင်သိချင်ပါတယ်
ကျွန်တော်ကတော့ဟိုပြီးခဲ့တဲ့ကိစ္စမှာပဲကြည့်မယ်နော်အဲဟိုအင်းနင်ကိစ္စမှာဆိုလို့ရှိရင်ကဖြစ်တယ်ပြောတယ်ဟာမဖြစ်ဘူးဆိုပြီးညင်းနေဆိုတော့လောက်တော့ပေါ်တယ်အဲတော့ဆက်တယ်ထောင်ချတယ်ပြီးတော့ရှစ်လနဲ့လားဆယ်လနဲ့လားမသိလို့တည်းကူတာပြင်းနေဒီဟိုကိစ္စလေးဖြစ်လာမဖြစ်ဘူးပြောတယ်အာလုံးဖုန်းနိုင်ပုံမနိုင်ပြင်းရဖြစ်တော့ကြမှာဆက်တယ်ဆက်တဲ့ခါကျတော့ဒီ ဒီတက်ကမ်းမှာဖြစ်တယ်ပေါ့လေလာဟိုရွာသားတွေလည်းလာလို့ရတယ်ပါညာပါညာဆိုရပြောတာရှိတယ်ဆိုတော့ဟိုတကယ်တရားမြတ်တဲ့အာဒီဟိုစနစ်ရှိတဲ့ဖွဲ့စည်းတရားဆိုလို့ရှိရင်ဒါနေ့စဉ်မြေပြင်သတင်းတွေနဲ့ဖြစ်ပျက်မှုတွေအားလုံးသိနေတဲ့အခါမှာချက်ချင်းအရေးယူဆောင်ရွက်မှုတွေသူများပြောစရာမလိုပဲနဲ့အရေးယူဆောင်ရွက်မှုတွေလုပ်တယ်မယ်နောက်ပြီးတော့ဒီဒီပြည်သူလူထုနဲ့ပတ်သက်တဲ့အရသားနဲ့ပတ်သက်တဲ့ကိစ္စဆိုလို့ရှိရင်ဒါကခုနပြောတဲ့ဒီဟိုအဲတက်ဆိုင်ရာအရသားပြည်သူတွေနဲ့အများပြည်သူဂျူတူသိအောင်ဘလို့ပြစ်ဒဏ်ပေးတယ်နောက်ဘလို့စီရင်လိုက်တယ်နောက်လိုအပ်ရင်လိုအပ်တဲ့တောင်းပန်မှုမျိုးနောက်ရောက်ရေးပေးမှုမျိုးတွေကိုအထူးသဖြင့်လုပ်တဲ့နယ်လို့မြင်တယ်ဆိုတော့အဲ့လိုဟာမျိုးတွေတခါမှမတွေ့ခဲ့ရတဲ့အခါကြတော့အော်ဟိုဟိုဟိုဒီအတော့ထိရောက်မယ်လို့မထင်ဘူးနောက်တစ်ခုကတစ်ချိန်လုံးမှာဟလာဒီဒီတိုက်ပွဲဖြစ်တဲ့နေမြေထဲမှာဖြစ်စမြဒီလူခွေချုပ်ပေါင်းမှုတွေအားလုံးကိုတခြားလုံးထိမ့်ထိမ့်ထိမ့်ထိမ့်ဖုံဖုံပြပြနဲ့ကွန်ဝဲနေတဲ့ဥစ္စာကြီးကလည်းနှစ်30နှစ်40မကတော့ဖြစ်နေတဲ့အခါကျတော့ဟိုယုံကြည်နိုင်အောင်ဟိုယုံကြည်မှုပေးနိုင်လောက်ဟုတ်တယ်ကတော့တော်တော်ခက်ခဲနေတဲ့အနေအထားဖြစ်တယ်။နောက်အခုလိုမျိုးနိုင်ငံတကာပြောနေတဲ့အချိန်မှာဒီကိစ္စကိုတည်ရွှေရွှေရအလေးထားပြီးတော့မှမမှန်ကန်ကန်လုပ်နိုင်ဖို့နိလန်းတွေကိုအာတက်တဲ့အစိုးရနဲ့တော့ဒီတရားဟိုဒီလွတ်လပ်တဲ့ဒီတရားစီရင်မှုအကြံပေးတဲ့လူတွေနဲ့ပေါင်းမလုပ်ဘူးဆိုလို့ရှိရင်တော့ဒီတိုင်းမဲ့ရှိနေတဲ့ဟာနဲ့လုပ်သွားမယ်ဆိုရင်တော့ကြုံကြည်နိုင်စရာနိုင်ငံကအသိမပြုနိုင်စရာမမြင်ပါဘူးကြ
။ဟုတ်ကဲ့တော်တော်နိုင်အောင်ဦးသိန်းတန်းဦးလီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်တော့ရှင်ဒီတချို့လှည့်ပေးကြပါလေ။ကုလားမောင်လီလိုင်းပေါ်မှာရှိပါလေ။ကုလားမောင်ဆွေးနွေးမြေမြန်းလို့ရပါလေ
။ဟုတ်ကဲ့ပါဗျာကျေးဇူးတင်ပါတယ်။ကျွန်တော်မြင်ရတော့ဒီစစ်တရားရုံးကဒီဂျင်နိုဆိုက်ချောင်းရသူတို့ကြိုတင်ပြီးတော့သူတို့ဖြစ်တရားရောအရေးကြီးမှလို့လောက်တာဖြစ်ပါတယ်တကယ်လို့အဲ့ကျူးလွန်တဲ့လူတွေကိုတေတံပေးလိုက်လဲကျွန်တော်ပါဝင်အခုဆွေးနွေးနေတဲ့လူတွေရောကဘာအယုံကြည်မှာမဟုတ်ပါဘူးတရားမျှတော့သာလုပ်လဲဖြစ်အစိုးရရဲ့ဖြစ်တက်ရဲ့သမိုင်းကြောင်းကြီးကဘယ်သူမှယုံကြည်မှာမဟုတ်ပါဘူးအဲ့တော့ဖြစ်တက်ကလည်းအခုကျွန်တော်တို့ကြားရတဲ့ကျွန်တော်ကြားရတဲ့သတင်းရဆိုရင်တော့ဖြစ်တက်ကလည်းအခု ICC တက်တဲ့ဥစ္စာကိုသင်္ဟာစာယူရမယ်အစားဘာလို့အင်အားနည်းလို့အင်အားချိနေလို့အနိုင်ကျင့်ခံရတဲ့ဆိုတဲ့ပုံစံမျိုးတွေမြင်နေတဲ့အတွက်ကြောင့်ကိုကြီးကထွက်လာမှာမဟုတ်ပါဘူးတကယ်ကြီးထွက်လာမှာတော့စစ်တပ်ကဒီ2008နဲ့ပါဝင်နေတဲ့သူတို့ရဲ့အုပ်ချုပ်မှုအာဏာကိုဆွတ်လုပ်မှသာလေအခြေထွက်မလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကိုလှောင်မောင်ကျေးဇူးပါနောက်ထပ် project တူလည်းဆက်ပေးကြပါလေကိုတမ်းမောင်ဆွေးနွေးမြေမြန်လို့ရပါတယ
်ဟုတ်ကဲ့ကျွန်တော်96တုန်းကဒီကာလီတို့ကိုဟင်းတို့မှာသူတို့စစ်မြေကြီးရှင်းလင်းလုပ်တဲ့ချိန်မှာတော့ကြားရတဲ့ထွက်သွားတယ်ကျွန်တော်ကာလမဘောကပေါ့လေအဲ့
ကာလီကိုလေးဆိုဘယ်နေရာမှာလဲခင်ဗျရခိုင်မြောက်ပိုင်းမှာပဲလားမသိဘူ
းကျန်ခဲ့တဲ့မရိတ်ကျက်က
ဟုတ်ဆက်ပြီးတယ်မနော
်ကျက်ကတဲ့ကလေးတွေကိုဘာလို့လဲ14-15လောက်ရှိတဲ့ကလေးတွေကိုတချို့ရောင်းစားခိုင်းတယ်ကျွန်တော်ကတော့တင်လာတယ်တပတ်တိုင်းမှာစစ်တယ်ကျွန်တော်ပြောဒီကလေးတွေအရွယ်မရောက်သေးဘူးတိုင်တယ်စစ်တပ်ကိုတိုင်တယ်ခါတော့အရေးယူပေးပါကျွန်တော်ကတော့တင်သွားလို့မရဘူးဟောတော့တိုင်လဲအလကားပါပဲဟိုတနေ့ကမေဆူကပြောပါတယ်သူတို့တိုင်းမှာအရေးယူနေပါတယ်ပြောတယ်ကဲဥတင်ကျော်ကြီးကဟာလာအရေးယူပေးပါလို့တပ်တွေထောက်ထားနေပြနေတာလေဟိုနိုင်ငံတော်လည်းအရေးမယူပါဘူးနောက်ဗီဒီယိုတွေအမှုပုံပဲကြည့်ပါဟိုအာဏာရှင်တွေပါပြီဆိုရင်ဘာမှအတည်ငြိမ်လည်းလုံးလို့မရပါဘူးဟာလာဟိုဘာရှင်းနေဥတင်ကောင်လည်းကြည့်ပါတယ်သူတို့ဒီတရားဥပဒေလုံးတယ်ဆိုရင်ဥတင်ကျော်ဖွင့်တဲ့အမှုကိုဖွင့်ပေးလေဟုတ်တယ်မလားဘယ်သူမှဖွင့်မယ်ဟိုအနေတရားကိုတက်ကြရုပ်ဖွင့်ရင်တရားတွေကဖွင့်ပေးတယ်တက္ကရာ NND ဖွင့်ရဖွင့်ပေးတယ်အယတားတွေကတော့ယတားဘက်ကဘယ်သူမှမလိုက်ကြပါဘူးဥပဒေကဟုတ်ကဲ့ယတားဘက်ကလိုက်ပြီးတော့ကော NND ရောစစ်တပ်ကောကျွန်တော်တို့ကလမ်းအမှန်ဖြစ်ဖို့အတွက်ယတားရက်တော့ပါသူတို့လည်းအမှန်ကိုပြေဖို့အတွက်အထိတ်တမ်းပါပြီလို့ပြောချင်ပါလေဟုတ်ကဲ့
ကိုလောင်အောင်ကျေးဇူးပါခင်ဗျာကျွန်တော်တော့ရှိတူပေးစာပို့ထားတာကျွန်တော်ဖတ်ပြပါမယ်ကိုစိန်မောင်မိတ်တီလာပါတဲ့2019နောက်ပိုင်းတက်မတော်ကနေမိရှင်းလင်းရေးလုပ်ရမှာစစ်စီကျင်းဝတ်တွေကိုချိုးဖောက်ပြီးတော့ပြစ်မှုကျူးလွန်ခဲ့တဲ့စစ်ရရှိတွေနဲ့အောက်ခြေစစ်တီတွေကိုစစ်တရားရုံးကစစ်ဆေးအဖြစ်ပေးခဲ့တယ်ဆိုတာမှန်ပါလေတဲ့စစ်တရားရုံးကနေပြီးတော့တရားမျှတစွာတရားစီရင်ခဲ့တယ်လို့ဆိုနိုင်ပါလေဂူတာပြင်ကိစ္စကိုလည်းအခုစစ်ဆေးနေပါပြီဒါဟာတရားမျှတမှုရဲ့ပြရုပ်လို့ဆိုချင်ပါလေတရားဥပဒေစိုးမိုးရေးအတွက်ခြေလှမ်းတစ်ခုလို့ဆိုချင်ပါလေဒါမှမဟုတ်အင်းတင်အမှုမှာတရားရုံးကနေပြီးတော့စနစ်ထောင်ထဲချတာကိုကာကြုတ်ကတစ်နှစ်ထဲနဲ့လွှတ်မိချပြီးတော့လွတ်ပြစ်တာကြောင့်စစ်တရားရုံးအပေါ်မှာအပြစ်မြင်စရာမဟုတ်ပါဘူးတဲ့2008ဖွဲ့စည်းပုံကသတ်မှတ်ပေးထားတဲ့လုပ်ပိုင်ခွင့်အရကာကြုတ်ကအမိန့် ပြီးလွတ်တာဖြစ်လို့2008ခုပဲပြင်းမြင်စရာဖြစ်ပါလေတဲ့ဒါကြောင့်မလို့2008ဖွဲ့စည်းပုံမှာပြလာချက်ကိုပြင်နိုင်တော့မှစစ်တရားရုံးကိုရခင်ကလိုမျိုးယုံကြည်အားကိုအားထားနိုင်စရာဖြစ်လိမ့်မယ်လို့မြင်ပါလေတဲ့ဒါကကိုစိမောင်မေးထိလာရဲ့အမြင်မှာနောက်တူရဲ့အမြင်လည်းဖတ်ပြကြပါလေကိုအောင်ဝင်းနဲ့သူပို့တာပါ ကောင်းစဉ်က6ခုရုံနဲ့တရားမျှတမှုဆိုတော့6ခုရုံဆိုတာတမရတော်သားတွေရဲ့တပ်အတွင်းစီကံချိုးဖောက်ရင်တော့ အရက်ဖက်အဖွဲ့စည်းတွေပေါ်မှာစီကံချိုးဖောက်ရင်တော့အရက်ဖက်တရားရုံးကဥပဒေစိုးမိုးရေးနဲ့တကွပြင်ပဖျားမရှိပဲဆောင်ရွက်လို့ရှိရင်တရားမျှတမှုရနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်တဲ့ဒါကိုအောင်ဝင်းသူ့ရဲ့မြင်ပါခင်ဗျဒါတော့ရှင်ရဲ့အမြင်ကိုကျွန်တော်ဖတ်ပြတာပါကျွန်တော်ခုနကတော့ရှင်ရဲ့စွန်းနီးတော်ရနဲ့အပေါ်မှာမိကွန်းထက်ရှိပါတယ်ဥသိန်းတန်းကိုမေးကြပါတယ်ဥသိန်းတန်းကကြ
ားဆွတ်ဆူနိုင်မလဲဒါဆိုရင
်ဒီကတကယ်တော့ကျွန်တော်တို့ကဥပဒေရရှိတယ်ဗျာကျွန်တော်တို့ကာကွယ်ရေးနဲ့တက်ဆိုင်တဲ့ဥပဒေ14ခုတောင်ရှိတယ်1950ခုတမတော်ဥပဒေဤဥပဒေပြည်ဆက်ဆိုင်ရေးအထူးဥပဒေတို့ကျန်တာတွေအကုန်ရှိတယ်ရှိတော့တကယ်ကတော့ကျွန်တော်တို့ကအဲ့ဒီလိုအချက်တွေကိုဥပဒေနဲ့မညီဘဲနဲ့ဥပဒေကျူးလွန်ခံရတယ်ကျူးလွန်ခံရတယ်ဆိုပြီးရင်ကျူးလွန်ခံရတဲ့ရတားကတော့ခုနဒီဥရိယာတိုင်တန်းဝင်ရှိတယ်ဗျာသက်ဆိုင်ရာဟိုတက်မာမှုတို့ဒီတက်မှုတို့ကတဆင်ကအာတိတိုင်လို့ရအဲ့တော့ဒါမှမဟုတ်ကျွန်တော်တို့ကကြားရရရှိတယ်ဥပဒေကိုအသက်ကြီးအောင်လုပ်တယ်မလုပ်ဘူးဆိုတဲ့တက်တနာပဲရှိတယ်အဲ့ဥရိယာရှိ
ဟုတ်ကဲ့အဲ့တော့တိုင်လို့တော့ရတာပေါ့တိုင်နေဆိုရကပုံမှန်တရားရုံးရပ်ဖက်တရားရုံးနေမှာတိုင်ကြလို့မရဘူးလားအဲ့တော့ရတားတွေက
တာဥရိယာဒါပေါ့ဘာကြောင့်လဲဆိုတော့ဒီ1959ဥရိယာဆိုရင်သူက active service ဆိုပေါ်တယ်တန်းပြစ်စစ်မှုတန်းတွေပေါ့ဗျာအခုဖြစ်တဲ့နေရာတွေဆိုတာဟိုရက်ထဲရွာထဲဖြစ်တာမဟုတ်ဘူးတိုက်ပွဲဖြစ်တဲ့ဒေသတွေပေါ့နော်အဲစစ်မဲ့ပြိုင်ဆိုင်တိုက်ခိုက်နေရတာတွေဖြစ်တဲ့အခါကျတော့အဲ့ဒီမှာကျူးလွန်နေတဲ့စစ်ဆောခံသူတွေဟာဒီဥတွေနဲ့သက်ဆိုင်နေဖြစ်တယ်အဲ့တော့ဒီဥတွေရဆိုရင်ကျွန်တော်တို့ကစစ်မဲ့ဆိုင်ဥတွေရကျွန်တော်တို့ကဆောင်ရွက်ရမယ်2000ဖွဲ့စည်းဖို့ရတယ်ပဲကျွန်တော်ကသွားလို့မရဘူးနောက်တစ်ခါ1959ဥတွေရပေးထားတဲ့အခွင့်အရေးတွေအကုန်လုံးရတယ်ပဲအပြန်ပြီးတော့2010နဲ့1980ချုပ်ပြလိုက်တဲ့အတွက်ကြောင့်မလို့ဒါငါ့ဟိုကျွန်တော်တို့ဆရာအကြီးခက်ခဲသွားတာတကယ်ကခုနကဥသိမ်မောင်ပြောတဲ့ကျွန်တော်သဘောတူပါတယ်တကယ်အကြီးခံလာတော့အခြေရိုးတင်းမှာ1959ဥဒီအတိုင်းမူလဥဒီအတိုင်းကြံဖြစ်ဖို့လောလောဆယ်လုပ်ရမယ်ပြီးရင်တော့2008ဖွဲ့စည်းပုံမှာပါတဲ့ဒီတရားရုံးပြီးတော့တရားတော်ကျူအောက်မှာအကုန်လုံးပြန်ရောက်အောင်လုပ်ပြီးမှသာတယ်အဲ့ဒါနဲ့ကမြရမယ်ကျွန်တော်တဲ့
ဟုတ်ကဲ့ကျွန်တော်ဒေါက်တာနိုင်အောင်မေးချင်ပါတယ်ခင်ဗျာကျွန်တော်ဒေါက်တာနိုင်အောင်ကပြောမယ်ဆိုရင် EPS ကဥက္ကဋ္ဌဟောင်းအနေနဲ့နေခဲ့တော့ရှမ်းပြည်နယ်ကရင်ပြည်နယ်ဒီတကြောမှာတော်ရဲမှာတော်နှစ်ချက်ချာနေခဲ့တယ်တိုင်းသားတွေနဲ့နေခဲ့ရဆိုတော့တိုင်းသားတွေဟိုးတုံးနဲ့ကသူခံစားနေရတဲ့ဒီလူခွင့်ချိုးဖောက်မှုတွေနေလိုက်ဖြစ်ခဲ့တာရှိရဲ့ဒီပေါ်မှာတိုင်းသားတွေဘက်ကခုနကပြောလို့ပေါ့နော်တိုင်ကြားတဲ့စနစ်ပေါ့နော်အဲ့လိုမျိုးတွေရောအကျင့်အလေးချင်းရှိရလားဗျာအရင်တော့အချင်းနေ
စစ်တပ်ကလား
ဟုတ်ကဲ့စစ်တပ်နဲ့ပတ်သက်လို့စစ်တပ်ကကျူးလွန်နိုင်တဲ့ပတ်သက်လို့
ဟောအဲတိုင်မှုဆိုတာခုနကဆရာဦးတိန်းတန်းကြောတူတော့ဗျာသူတက်ကိုသွားတိုင်အောင်ပါအခုကဗာလဲဆိုတော့အခုကတိုင်မလေးနေနေမှာစစ်တပ်မြေဝူဝီပြေးနေရတာလေတိုင်မှုမပြောနဲ့စစ်တပ်ဝင်တဲ့နောက်ခြေချရဲတာမတော်ကြတဲ့ပေါ်တာဆွဲခံရမလားချက်ပေးရမလားဆိုတော့ပြစ်နေတော့စစ်တပ်မြေဝူဝီပြေးရတဲ့ဟာမျိုးပဲဖြစ်နေတယ်နောက်တစ်ခုကလေခုနကဟိုပြောတူတော့ပေါ့အခုကကျွန်တော်ကဟိုတုံတောင်ကိစ္စကဟိုအငင်းပွားတာတော့ကတော့ပြောရင်ပြောရဲလိမ့်မယ်ဒါပေမဲ့ဒီတရားဥပဒေနဲ့ရာဇဝမှုနဲ့ပတ်သက်တဲ့ကိစ္စတွေကြတော့စစ်တပ်ကိုတိုင်ရဲပြောရဲတာမရှိဘူး။နောက်ပြီးတော့တိုင်ရမဲ့ပုံစံတွေကိုလည်းလွယ်လွယ်ကူကူသိတာမဟုတ်ဘူး။နောက်ပြီးတကယ်တမ်းပြောရင်ခုနပြောတဲ့ဒီစစ်မြေပြင်တို့သမုတ်ဒီနောက်တန်းစစ်ကြောင်းတို့အခြေတန်းစစ်ကြောင်းတို့ဆိုတဲ့နေရာတွေမှာလည်းတိုင်တို့လွယ်လွယ်ကူကူရတဲ့ကိစ္စမျိုးတွေမဟုတ်ဘူးလေ။ဆိုတော့ဟိုအဲ့လိုမျိုးဖြစ်လို့ရှိရင်လူတွေအားလုံးကတိုင်မဲ့ဆိုရင်ဟိုဘာလဲရွာလူကြီးကိုပြောမယ်အဲ့လောက်တော့ပဲဟိုတက်မဲ့ကြတာတချို့ဟာတွေဆိုလို့ရှိရင်တော့စစ်ကြောင်းမှုတော့ပြောရတယ်မျိုးတွေဘာမျိုးတွေနည်းနည်းပါးပါးရှိတယ်ဆိုရင်မဲ့လို့ခိုးဘက်ကနေပြီးတော့တနတ်တရားရန်နဲ့ချင်းချင်းချောက်ချောက်လုပ်တယ်ဆိုလို့ရှိရင်ဟိုငင်းချောက်ပြီးတော့ပါးစပ်ပိတ်နေရတဲ့အနေမျိုးဖြစ်တယ်နောက်တစ်ခုကလည်းကျွန်တော်သိသောက်တော့ဟိုချားမိသလောက်ပေါ့နော်ဒီသိသိချာချာဒီဒီဟိုတမန်အမှုဖြစ်စဉ်နေမှာလို့သိသိချာချာသက်သေးထောက်ထားတွေနာဘာညာဘာညာဒီဒီရာဇမှုဆရာဒီအထောက်ထားတွေနဲ့သိချာစစ်တဲ့ဖြစ်စဉ်မျိုးဆိုတာတခါမှမတွေ့ဘူးတလောက်ပဲเนาะဖြစ်တယ်ဆိုလို့ရှိရင်နောက်တော့အပြင်ဟိုမှာဟိုသိတဲ့မှုတွေဘာညာဆိုရင်နမရာသွားပြင်ပါလဲဆိုတော့ပရင်းချင်းမှုတွေပါလဲဆိုတော့နောက်တော့ပြင်ယောကြီးလာတာအဲ့လိုဖြစ်သွားဆိုရင်အလုံးစုံကယောကြီးပဲအဲ့လိုဟာမျိုးရများပါတယ်ဗျ။
ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုပြင်ကြပါမယ်ဒေါက်တာနိုင်အောင်ပဲမိလိုက်ပါမယ်ကျွန်တော်အဓိကနိုင်ငံတကာနဲ့ဆက်ဆက်လို့ပါအခုဒေါက်ဆန်းစုကြည်ကပြောတော့တဲ့အထက်မှာလည်း Leshi Puazibo Nitaya, Lukun Chupon Muribu, Sitaka, Julonari, Solution, Sitaka, Daya Kendri, Yari Suetamu, ICG Mapiola, Kuna Utena Ubioya Solution, Puazibo, Chigan Ubiyasu, and Paluma Jada Superlumia. Now, D. Chinima, Akuning and Gani, Yada Suago, Pietini, Piosuni, or D. Chinine, Patalu, Donza Suji, Akulu, Shilin, Dore, Poma, Wang and Gaga, Nale Bama, Suago, Kunon Nibama.
Genaro, Matemu, oh. နိုင်ငံတစ်ခုအနေနဲ့ကတော့ဗျာဟိုဘေးတူဝဝင်ပြီးတော့ပတ်သက်ပြီးတော့ဟိုလောက်တာတော့ဘယ်သူမှမကြိုက်ဘူးပေါ့ကိုယ်အိမ်ရေကိုမိသားစုရေဆိုတော့ကိုယ့်ဟာကိုယ်ရှင်းလိုက်တာပဲဘေးတူဝဝင်ဆရာလောက်တာမကြိုက်ဘူးဆိုတဲ့ဥစ္စာမျိုးတော့ဒါဟိုဒါတွေနဲ့မှရှိတယ်ပေါ့လေဒါပေမဲ့အခုပြဿနာကဘာလဲဆိုတော့ကျွန်တော်တို့ဒီတရားစီရင်စနစ်ဆိုတာဘာလဲဆိုတော့အဓိကခံစားရတဲ့လူနဲ့တော့ ဒီအဲ့ဒီစနစ်ကိုယုံတာဟုတ်အဲ့တော့နိုင်ငံတကာကလည်းသူတို့ရဲ့စီရင်ရင်တုံးနေမှာအရင်ပြောတာကတော့ဘာလို့ဆိုတော့ခင်းနိုင်တဲ့ပြန်နိုင်ငံတွင်တရားစီရင်စနစ်ကလုတ်တာကောင်းတယ်ဒါမှမဟုတ်လို့ရှိရင်လည်းဟိုနိုင်ငံတကာနဲ့ပေါင်းလို့ဒါပေမဲ့အဲ့ဒီနိလန်းတွေကဘာမှမဖြစ်နိုင်ဘူးဆိုလို့ရှိရင်တော့တကယ်အမှန်တရားနဲ့တရားမျှတမှုရနိုင်မှုတကာတော့နိုင်ငံတကာလုတ်တာဘူဘီလွတ်လပ ဒီလိုမျိုးတွေကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်ရီလိုက်အစီအစဉ်ချင်းစစ်သွားလို့ပါပေါင်ဆွနေပြည့်တဲ့ဦးသိန်းတန်းဦးဒေါက်တာနိုင်အောင်နဲ့တော်ရရှင်ဒီအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်ရီလိုက်အစီအစဉ်ဒီမှာကျွန်တော်ကပြေးပါ
ကိုတန်းညုံစီစဉ်တင်ဆက်တဲ့ဒိုင်ရီလိုက်အစီအစဉ်ပြန်လည်ထုံးလွှင့်ချက်ကိုနားဆင်ခဲ့ရတာပါရှင် ဒီမိုကရက်တစ်မြန်မာအသံDVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည7:00နာရီနဲ့မနက် 9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့
နေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါရဲ့ရှင်။ဖြူရီမြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့မနေ့ပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီတစ်ပတ်သူယုံကြည်ရာစီစဉ်မှာကဗျာဆီယာမဂျက်စမင်ရဲ့ယုံကြည်ရာကိုနားဆင်ရပါမယ်။မမိုးဖြူကစီစဉ်တင်ဆက်ပေးထားပါတယ်ရှင်။ဟယ်လို ဒီအရေးကြီးဆီရဲ့ဒီပါအစီအစဉ်ရဲ့စာရင်းကိုအေးချရတယ်ပေါ့အဲ့ဒီဟာကဆာလဲဆိုရင်ကျွန်တော်နိုင်ငံမှာရှိတဲ့တစ်ခက်လဲတော့လက်များလို့တင်ကြားပြီးပြီးတယ်ဒီဒါရီတောင်ကိုဒီလိုကိုယ်ရင်ဒီလိုနဲ့ယူခဲ့တယ်ဒါဆိုအဲ့ဒီရဲ့ယုံကြည်ရတယ်ဒီလိုအိမ်ကတူကိုလှုပ်ချခဲ့တယ်ဒါဆိုတဲ့ရက်တည်ခဲ့တယ်ဒီအိမ်ငယ်လေးမှာမတိမတာပဲဖြစ်ဖြစ်ဖြစ်ကြတော့ ဒီတက်တာပေါ့နော်ဒီလိုချင်နေရတဲ့တစ်ခက်လေးလက်တွေ့အဲဒီလိုမှလက်စာပြောဆိုပြီးလက်စာစာပြဖြည့်လေ့လာခဲ့တယ်လက်စာရေးသားခဲ့ပြီးတဲ့အဖြစ်ပေါ့နော်ဒါတွေရရှိနိုင်လို့ဆိုရင်အဲ့ဒီတစ်ခက်လေးလက်တွေမှာပြန်ပိုင်းဆိုင်ရာလူမှုရေးဆိုင်ရာအစ်ညာညာပိုင်းဆိုင်ရာအခြေခံရပိုင်းခွင့်ဒီလိုပဲတစ်ခက်လေးလက်တွေတင်ထားခဲ့တဲ့ဒီလိုခေတ်ရမှာစာမေးတဲ့တော့ဒီလိုအင်ဂျင်မာရယ်မန 你家的单位哦，这我参与的不用从哪里，要路起码都是要提前用提前的车，比如租下来的起码不，比如平民平常的嘛，快餐吃节目，这个吃节目牛牛啊的，比如公路平公路平压的呀，要不一年的嘛的出去，一年六块钱的嘛的出去，而且还上过公园，阿龙给钱的，比如租租外头的没钱，租外头的。过半年的没有了，这个嘛白天就休息了。这边去给我发的，我妈也是在家发的，家里头我，我老弟也是路口的，这个老王，你也管自己的弟弟啦，你也管自己的，你自己有没有这个呢？我老弟在，你老弟在这边也是，那是在家里也是看人家，他看你，人家对面那边的这条，他好像他们这条人，他们讲给你的呀。
ก็ส่งอันนี้ดูลูกดูดีเยี่ยมมากที่นี่ที่เดียร์เราไม่โอเคแต่ว่าที่จีบก็คิดดีละที่รู้ว่าที่ที่ยาดีกูขนาดดีกว่าดีอยู่ดีได้ดีเลยแต่ของกูเป็นสิ่งว่าที่จีบเนี่ยแต่วันนี้ที่เด็กๆที่ยาบอกมาแล้วเราถึงจะเสียใจในยาเลยค่ะมันเล่นงานเลยคือมีใครมาห้องกูก็ทราบว่ามีเรื่องว่าเนี่ยยาบาดเจ็บขึ้นไปเลย ที่พวกเขาเรียนตอนเรียนงานบอกแต่เราดูมีตัวมีเรียนดีที่หนึ่งแต่เราต้องเช่าวันนี้อะไรอันนี้ดีดูอันนี้แบบไอ้ที่มาแต่เราดูเนี่ยแต่แค่เช่าตอนเรียนงานส่วนแต่เราอินทั้งสามวันดูที่เรียนอยู่แทนสามวันดีหรออินทั้งผู้ศึกษาอะไรเข้ามาอันนี้รู้ฝึกดีเลยว่าเปลี่ยนมีอุตสาหกรรมอะไรอย่างเงี้ยแต่เราดูอาทิตย์ดูนี่เลยส่วนแต่เราไม่ค่อยตัวเราเลยเปลี่ยนเรื่องหนักขึ้น เราไปเจอในวันนี้นะในเมียมือเราดูอันนี้อ่ะสิเราดูดีก็ดีที่แค่ที่ก็ห้ามไม่ได้กูน่าเลยพี่มือเนี่ยดูดีดีบอกมาโอ้น่าเลยพี่เราเจ้าของพี่ที่ป่วนอ่ะไอ้ดีนี้จริงๆมือดีน่าพี่เราดีที่ในเมียดีกันเนี่ยสักแค่ไหนเนี่ยชุดชุดตอนนี้จริงๆเนี่ยดีมาเมียดีก็อุตส่าห์ให้เนี่ยสูบพี่เราดีดีดูดีดีบอกมา
ถ้าพี่แค่รำอยู่เพี้ยช้าแค่รำอยู่มั่งโอเคตู่ตู่ตัวจ้าพี่รู้ด้วยนี่อะไรดิทันยูบินทันเลยสวยถ้าที่เราดูนี่อะไรดิเจียนยาลานี่ไงสวยอะไรสวยมากอ่ะแบบนี้เจียนเซนี่เลยตู่ยงจียากันอ่ะด้วยแต่รู้ว่าเจ้ายามยูมามาสู้กูยงจียาลีรู้ป่าวเองสวยไม่พี่รู้เพี้ยขอบยาสิอีเมลเลยท่า burmeseatvoanews.com go
สายดีเซตเวียเมทเทลโฟนนั่นก็จะเอาใจเลยนะจีโน่พยายามเซตไว้ว่าไงมาโมฟิวซีซันจินเซตเตอร์ตุยงจียาซีซิงโอนาซิงเกียร์อะไรบ้างวิวเอก้าจินเซปีนี่เลยซีซิงวิโก้วิบันจัมปีลูเร วิวเอโก้ที่ติดชิ้นวิดาวน์ลูเร่ส่วนวิวเอเอออีเมลเลยสักก้า burmeseatvoanews.com ที่ไปเช่น
คุณรอดีกันไหมเนี่ยไปด้วยดิฉันจะกูมาติงที่กับพี่บ้านฉันโรฮิงญาโมสลิมเนี่ยผมยังมาเป็นกับลุงยูรงตั้งแต่เมื่อช่วงนี้สุดสุดเช่นกูในงานการเตรียมมาอุตส่าห์เล่าเกิดในงานนอตามิงกันพบกับท้าวสันสุจิกาจานามุเนี่ยปัตตบีเนี่ยมาสันโรเจย์บอกทุนเนี่ยชนะมาพิทูโกเชนลินเต็มยาบุชินีบาร์ ไอซีเจจานามุสัญญาด้วยจงเนี่ยปัตตบีพิทูลูดูโกเสียงคันเต็มจ้าแม่เมงกงโกเนี่ยมาอยู่เมียนตันจานเนี่ยเนี่ยมาแต่รีดิโอทุกันเนี่ยดิฉันมาละเสียงเนี่ยชนะมาทั่วเลยไม่รู้สุยากาจีนยาทับอะไรอเมริกาทั้งหมดมาล่าเมื่อสันวัยละจิมบามะตั้งมาตอนเนี่ยทรังโอเดียสเวสุยเซซิมูมา ตำราเย่ยี่ปาร์เล่ทับดีกูจานากุนพิบูอัตลุดออกมาเนื้อสู่กองสังชักชูมาเย่ปัญจมุกูอัตลุดออกมาเนื้อสู่กองสังมิชมาเกเนกาอิงกานีมาเปิดฉากไล่ปาร์เล่ปากีสถานเสียนาติงกองสังห้องเนตตำราฮะปาเป็มูชาร์บกูนั่งยันโตปอดิสาพับเชมุเนปากีสถานทุติยายุตคูกาอิงกานีมาตีรันชัมมาไล่ปาร์เล่ เสียนาเช่นดูกูเดียสวสูบีพิจารณาปากีสถานทำไมมาทหารปฐมาจงเฉลี่ยพิบาร์เลยและเสียเช่นอ่ะอารัสสบวามยาพิราสูดูใบมีมาสิกุตามุขยูนีเรมูชาร์ฟฮะทางกูยากูเสกุคุเนกาเสียนาเต็มปีนัทเอาเชคุเนตตำราพิจารณาพิโกโอชโอเคดูพิบาร์เลย
อินเดียในงานเย่อินเดียในงานด้วยกันมุสลิมด้วยกูอินเดียในงานด้านพิเศษด้านสิ่งเดียวอุบลเดียบอในงานตัวอินการ์นิกาแลมป์พอทรัสนับจับบาร์เลยมีโนนิวเดลีมาโรทำเนี่ยชีเรสนับจับตัวเรนเนเจอร์ริชาร์ทที่ได้ด้วยกันจับบาร์เลยเช่นเทรนจ์จิ้งจกูมาตั้งยี่ทายพิบยาพิเกราบาดิมันเนี่ยซีซันทุลุยมุกามะอินเจนัยพิบีแต่ไม่สั่งยาอินเจเนียร์การ์โรเดเวสมิดพิบไปวิวเอเมริกันแต่มันเนี่ยไปมีมาบาดาซีซันด้วยกู ยิ่งมาสนอจริงมันเนี่ยเช่าไหนกันนี่คนไหนที่ไลน์ดูมีดาตรงเส้นนี่ลิซเซลิซเซชันไลน์มีดาที่อากูเซรุกันนี่ทุลินพิเกียพิบาร์เช่นวิวเอซีเซนิโกอาปีน่าเซเนตเวจิซูจิมาเร่ทอดาเชมยานิรกว่ามีมาพิดูพิดาอาโลโกโยสิบาชุนันเชมีจาบาดิเช่นจิมามยาดิเซนเอามา
This program has come to you from the Voice of America, Washington.